သာသနာတော်နှစ်2556ခုနှစ်ကောဇာတက္ကရ1384ခုနှစ်ဒုတိယဝါဆိုလပြည့်ကျော်2ရက်ခရစ်နှစ်2012ခုနှစ်ဩဂုတ်လ4ရက်နေ့ညတွင်မွန်ပြည်နယ်ကြိုက်တူမြို့နယ်ပိန်စရတိုက်နယ်ရေကျော်ကျေးရွာဓမ္မဒူတပရိယတ်တိစာတင်တိုက်တွင်၌ခွန်ကြိမ်မြောက်ကျင်းပအပ်တော်ကျေးဇူးတော်ရှင်တောင်စွန်းဓမ္မဒုဒ္ဒဆရာတော်ဘုရားကြီးဥပနေတယအတိုင်းညွန်ကြားပြတတ်အပ်သည့်ဓမ္မနုပတနာတတိပဋ္ဌံဝါတွင်ခုနှစ်ရက်တရားစခန်းအလုပ်ပေးပွဲ၌ဟောကြားအပ်တော်မေဇိမနိကေမေဇိမပဏာတပါဠိတော်လာကံလေးမျိုးတရားတော်ဗာတရားတော်လည်းလေတရားဒေသနာမဟောကြသည်မနာကြသည်ခင်တရားပိုင်ခြင်းဖြစ်တော်မူသောအစိမ့်တရားသုံးလောကထွတ်ထသဗ္ဗညုမြတ်စွာဘုရားကိုရှိခိုးကြည်ညိုကြရအောင်အာလုံသောယောဂီသူတော်စင်ပေါင်းတို့လက်အုပ်ချီမိုးပြီးတော့နမောတတ္တသုံးချင်ဆိုလိုက်ကြနမောတတ္တဘဂဝါတောအရဟတောသမ္မာသမ္ဗုဒ္ဓတ္တရဟတော1500ကိလေသာယံသူတို့မှဝေကွာတော်မူပါပေထသောအရဟတော1500ကိလေသာယံသူတို့ကိုလေးတန်ညံမဲ့စိန်တန်လျက်ဖြင့်ပေဖြဲခုတ်တတော်မူတတ်ပါပေထသောအရဟတော်ပဋိစ္စသမုပ္ပါချာယဟတုမပြတ်လေရာတန္တရာစက်ကြီးကိုကံမဲ့ခရင်ညာပစိန်ဖြင့်ရွယ်ချင်းမိုးလျက်ချိုးဖြစ်တော်မူတတ်ပါပေထသောအရဟတောစိတ်ွယ်ရာရ၌ပင်မကောင်းမှုကိုပြုတော်မူတတ်ပါပေထသောအရဟတောဗျမနာလူသုံးပုံသူတို့၏ပူဇော်ထုကိုခံယူတော်မူထိုက်ပါပေထသောသမ္မာသမ္ဗုဒ္ဓတ္တမဖောက်မပြန်တယံဘူညာဖြင့်ညေယငါတန်တရားမှန်ကိုဝေပံပိုင်းခြားထင်ရှားပိုင်ပိုင်ကိုရတိုင်းသိမြင်တော်မူတတ်ပါပေထသောတတဘဂဝါတော်ဣတ္တရိယဓမ္မယတတိရိကာမပယတမိဘုံ၆လီနှင့်ပြည့်စုံကြောကြားထိုးရှင်တော်မြတ်ဖုရားအားမေဖုရားအာယုံကိုလုံးထုံ၍ကြည်ယုံကိုရောဖုရားတပည့်တော်ဤအမကံဖုရားအာယုံကိုလုံးထုံ၍ကြည်ယုံကိုရောတရားဟောတရားနာဖြစ်ကြတဲ့ဖုရားတပည့်တော်တို့ဤနမောကိုနှုံနှလုံးသုံးပါးပြောင်းပြော့မှန်ကိုလျှော့၍ကတော်မြတ်တို့ကိုဝိလယောကရှိခုံးနေခြင်းသည်အထုနေညာမစဲအမြဲမကွာမှန်စွာမသွေဖြစ်ပါစေသားမြတ်စွာဘုရားသုံးတော်ကထောထသဗ္ဗညုမြတ်စွာဘုရားကိုရှိခိုးကြည်ညိုကြပြီးတဲ့နောက်ကံလေးမျိုးတရားတော်ဟောကြားနာကြရအောင်ဒီတရားဒေသနာတော်ကိုသုံးတော်ကထောထသဗ္ဗညုမြတ်စွာဘုရားသည်ကောလိယတိုင်းသို့ဒေသစာရီကြွချီတော်မူစဉ်ဟောကြားတော်မူခဲ့ပါတယ်မြတ်စွာဘုရားရှင်တို့ဒေသစာရီကြွချီတယ်ဆိုတာကျွတ်ထိုက်သူရှိတဲ့နေရာကိုပဲကြွတယ်တဲ့ကျွထိုက်တဲ့ဝေနယတရဝမရှိတဲ့နေရာကိုဘုရားရှင်ကိုရောမြတ်တို့ကြွရိုးထုံးစံမရှိပါဘူးညပိုင်းမှာတစ်ချိန်မနဲ့စောစောအိယနိုးထပြီးတဲ့အချိန်မှာတစ်ချိန်ဘုရားရှင်ကိုရောမြတ်ကတန်တလောကမှာခြေချွတ်သိမ့်ခြေချွတ်ထိုက်တဲ့တရဝတွေကိုညံတော်နဲ့ကြည့်ပါလေနန်းနဲ့စောစောခြေချွတ်ထိုက်တဲ့တရဝတွေကိုညံတော်နဲ့ကြည့်တော့မိမိရဲ့ခြေပြားကနေပြီးတော့ဟိုးဆက်ကြဝဠာအနာရည်အထိဘယ်သူတွေကပါရမီကုသိုလ်တွေဖြည့်ဆည်းထားလို့ကျွတ်သိမ့်ကျွတ်ထိုက်တဲ့အချိန်ရောက်ပလဲလို့ဘုရားရှင်ညံတော်နဲ့ကြည့်တယ်။အဲ့လိုညံတော်နဲ့ကြည့်ပြီးတော့ကောလိယတိုင်းအနိစ္စဝတ္တနဏိဂုံးမှာ မြတ်စွာဘုရားချေချွတ်စရာပုဂ္ဂိုလ်နှစ်ယောက်ကိုမြင်ပါတယ်အဲ့ဒါနဲ့ဘုရားရှင်ကိုရောမြတ်ကောလိယအတိုင်းဒေသစာတိကြွချင်ရင်းနဲ့အနိစ္စဝတ္တနတောအုပ်ကိုရောက်အဲ့ဒီတောင်းမှာတရင်တော့နေတော်မူတဲ့အချိန်ကောလိယရဲ့သားနွားအကျင့်ကျင့်နဲ့ပုံနာဆိုတဲ့ပုဂ္ဂိုလ်တယောက်အဝတ်မဝတ်တဲ့အစေလကအနွယ်ဖြစ်တဲ့ခွေးလိုကျင့်တဲ့ပေနီးယဆိုတဲ့ပုဂ္ဂိုလ်တယောက်တဲ့ဘသူနဲ့ဘသူပြောရင်တန်းတန်းတော့မမေ့နိုင်နော်။ဘာနဲ့ဘာနဲ့ပုံနာနဲ့ပေနီးယပုံနာကဘာကျင့်ကျင့်နွားကျင့်ကျင့်နဲ့ပေနီးယကခွေးကျင့်ကျင့်ဖယားမပွင့်တဲ့အခါမျိုးဆိုတာအင်မတန်ကြောက်စရာကောင်းတယ်နော်မြတ်စွာဘုရားရှင်ပွင့်ထွန်းပေါ်ပေါက်ပေမဲ့ဘုရားရှင်ကိုယ်တော်မြတ်မပွင့်ခင်ကာလလေးအတွင်းမှာဒီအချင်းဒီအချင်းတွေဟာဖြင့်တန်ត្រာဝဆင်းရကထွံ့မြောက်ကြောင်းဖြစ်တယ်ဆိုပြီးတော့မှားယွင်းတဲ့အချင်းတွေကိုကျင့်နေကြတဲ့ပုံကိုယ်တွေမရှိကြဘူးလားရှိကြတယ်ဘုရားရှင်ကိုယ်တော်မြတ်ပွင့်ထွန်းပေါ်ပေါက်လာတဲ့အချိန်တန်ခိုင်နာတင်မှတ်တမ်းတင်တော့မှဘုရားမပွင့်ခင်တဲ့ကဒိဋ္ဌိဆရာကြီး6ယောက်ကလည်းသူတို့ကိုသူတို့ဘုရားဆိုပြီးတော့သူတို့ကျင့်တဲ့အချင်းတွေကိုတန္တရာဆင်းရဲကဆင်ခြေချောင်းအကျင့်တွေပဲဆိုပြီးတော့လက်လေဟောပြောပြီးတော့ဂိုင်းထူထောင်ကဖျားလုံနေကြတဲ့ဒိဋ္ဌိဆရာကြီးတွေလည်းရှိထူထူခြားခြားအခုလိုနွားလိုကျင့်ခွေးလိုကျင့်ပြီးတော့တန္တရာဝဆင်းရဲကဆင်ခြေထွံ့မြောက်လိမ့်မယ်ဒီအကျင့်ဟာမြင့်မြတ်တဲ့အကျင့်ပဲဆိုပြီးတော့အဲ့ဒီလိုကျင့်သုံးနေတဲ့ပုံကိုယ်တွေလည်းများစွာရှိတယ်အဲ့ဒါဘုန်းကြီးတို့ကြည့်လိုက်တော့တကယ်လို့များဖျားတာမပွင့်ခဲ့လို့ဖျားနဲ့တာမတွေ့ရင်သူတို့ဒီသူတို့ရဲ့အကျင့်တွေကိုအမှန်ပဲထင်ဆက်လက်ကျင့်သုံးကြမယ်ဆိုရင်သူတို့အတွက်အကျိုးမနေဘူးလားနေလားဒါကြောင့်ဆိုလိုက်နော်ဖယားရှင်တော်မပွင့်ပေါ်လျင်လူတော်အများစိတ်ကောင်းထားလင်လူတော်အများစိတ်ကောင်းထားလင်ဒီကကုသိုလ်အကုသိုလ်နဲ့ထိုထိုဘုံဘဝမတိယထိုထိုဘုံဘဝမတိယညာလအပြစ်တွေဖယားရှင်တော်မပွင့်ပေါ်လျင်လူတော်အများစိတ်ကောင်းထားလင်ဤကကုသိုလ်အကုသိုလ်နဲ့ထိုထိုဘုံဘဝမတိယညာလအပြစ်တွေဘုရားရှင်ကိုရောမြတ်သာပွင့်ထွန်းပေါ်ပေါက်မှုမရှိဘူးဆိုရင်လောကထဲမှာရှိတဲ့လူသားတွေစိတ်ကောင်းစေတနာကောင်းဘယ်လိုပဲထားထားအခုပုံနာနဲ့ပေနီးယဆိုရင်အင်မတန်စိတ်သက်ကောင်းတဲ့ပုံကိုယ်တွေဒါပေမဲ့သူတို့ရဲ့ကိုယ်ကွယ်စည်းကပ်ရာဆရာသမားတွေကမှားနေတော့ဆရာသမားတွေကျင့်တဲ့အကျင့်ကိုမှန်ကန်တဲ့အကျင့်ကောင်းမြတ်တဲ့အကျင့်ပဲဆိုတော့သူတို့လည်းဆက်လက်ပြီးတော့ကျင့်သုံးနေတာအခြေခံစိတ်သက်ဘယ်လိုပင်ကောင်းတော်လဲပဲဖယားမပွင့်တဲ့အတွက်အမှန်ကိုသိခွင့်မရတဲ့အချိန်မှာလူတော်အများစိတ်ကောင်းတာလဲဤကကုသိုလ်အကုသိုလ်နဲ့ထိုးထိုးဘုံဘဝမတိယများလအပြစ်တွေစိတ်စေတနာကောင်းဘယ်လိုပဲထတာဒါကကုသိုလ်ဒါအကုသိုလ်သိကြရဲ့လားမသိကြဘူးဒီအကုသိုလ်လုပ်ရင်တော့ဒီဘုံဘဝရောက်လိမ့်မယ်ဒီကုသိုလ်လုပ်ရင်တော့ဒီဘုံဘဝရောက်မယ်ဒီကုသိုလ်တွေကိုလုပ်မှဝဆင်းရက်ကကျွတ်မယ်လို့သိခွင့်ရကြလားအပြစ်မများဘူးလားများလားဖယားမပွင့်လို့အပြစ်များတာနော်အခုကာလကဖယားပွင့်တဲ့ကာလဖယားရှင်သက်တော်တင်ချာမရှိတော့တော့လည်းပဲဖယားဟောတဲ့တရားတွေအပြည့်အစုံရှိနေသေးတဲ့အတွက်ဒီအချိန်ကိုဖယားပွင့်တဲ့အချိန်လိုပဲသုံးရတယ်နော်ဆိုလိုက်ကြဖယားရှင်တော်ပွင့်ထွန်းပေါ်၍ဖယားရှင်တော်ပွင့်ထွန်းပေါ်၍ဟောဖော်ညွန်ကြားညတရားကြောင့်ဟောဖော်ညွန်ကြားညတရားကြောင့်ဒီကကုသိုလ်အကုသိုလ်နဲ့ဒီကကုသိုလ်အကုသိုလ်နဲ့ထိုထိုဘုံဘဝတိကြရညာလကျေးဇူးတွေ พยาศินดาควินทนปออยู่ขอพอญญจาญาติยาจังอีกากุโตอกุโตเนโทโทบงบวาปิจายาญาณเจซูฤิမြတ်စွာဘုရားရှင်ပွင့်လာတဲ့အခါကျတော့ဒါအကုသို့ဒါအကုသို့ဒါကတော့အကျင့်မှဒါကတော့အကျင့်မှန်ဒီအကုသို့တွေလုပ်ရင်တော့ဒီဘုံဘဝရောက်လိမ့်မယ်ဒီကုသို့တွေလုပ်ရင်ဒီဘုံဘဝရောက်လိမ့်မယ်ဒီအကျင့်ကျင့်လို့ရှိရင်နိဗ္ဗာန်ရောက်လိမ့်မယ်လို့ခွဲခြားပြီးတော့မဟုတ်လားဟောလားအဲ့ဒီဘုရားကျေးဇူးမကြည်ဘူးလားဘုရားကျေးဇူးအင်မတန်ကြီးတယ်တဲ့အဲ့လိုဘုရားပွင့်ရာကာလမှာလူဖြစ်တဲ့လူတွေအနေနဲ့တချက်ကလေးသတိထားဖို့ကဖျားပွင့်တဲ့အချိန်ခါကိုအကျိုးရှိရှိအသုံးချရမယ်တဲ့ဖျားပွင့်တဲ့အချိန်ခါကိုဖျားကသူ့အတူပွင့်ကိုလည်းလှုပ်ချင်ရလှုပ်ဆိုရင်တော့ဖျားပွင့်တာနဲ့ကိုနဲ့ဆိုင်သေးလားသာသနာနဲ့တွဲကြုံတယ်ဆိုတာကိုယ်သူလှုပ်ဖို့မလှုပ်ဖို့လဲတာကျွေးမှုမရကျွေးမှုနဲ့လောကစည်းပွားနေတိုင်းရှာပြီးတော့ဒီလိုနဲ့ပဲအိုသေးသွားမယ်ဆိုရင်သာသနာနဲ့ကိုနဲ့ဆိုင်လားမဆိုင်ဘူးလားမဆိုင်ဘူးအဲ့တော့ဖျားပွင့်တဲ့ခါနဲ့ကြုံလို့တို့ကေဗုဒ္ဓဘာသာနဝမခဏအင်မတန်ကြုံခဲတဲ့ဖျားပွင့်တဲ့ခါကြီးနဲ့ကြုံလိုက်တာသိက္ကံကောင်းတာပဲပြောပြီးတော့ဘာမှမလုပ်ရင်ဘာမှမဖြစ်ပါဘူးတဲ့နော်အဲ့ဒါဖျားပွင့်တဲ့အခါကိုအကျိုးရှိရှိအသုံးမချတဲ့အတွက်ဖျားပွင့်တော်လည်းပဲမပွင့်တာနဲ့အတူတူပဲတဲ့နော်အဲ့တော့ဖျားပွင့်ရချိုးနတ်အောင်ဖျားဟောတဲ့တရားတွေကိုလိုက်နာကျင့်သုံးဖို့လိုတယ်နော်အခုမြတ်စွာဘုရားအိဋ္ဌဝဒနာတောအုံမှာတရင်သုံးနေတဲ့အချိန်နွားလိုကျင့်တဲ့ပုံနာနဲ့ခွေးလိုကျင့်တဲ့ပေနိယဘုရားထံလာတဲ့ကနွားလိုကျင့်တဲ့ပေပုံနာကလည်းပဲ၄ဘက်ထောက်လာတယ်။သူကနွားလိုကျင့်တော့နွားက၄ဘက်ထောက်တယ်လို့သူလည်းဘယ်လိုနေရ၄ဘက်ထောက်အမိအတုကလည်းတတ်ထားရသေးတယ်။ဘာဖြစ်နွားမှအမိပါတယ်သူမှလည်းအမိပါမှနော်။အဲနွားတွေကညကြီးမှမျက်ကိုစားတယ်လို့ပဲအဲ့ဒီပုံနာကလည်းပဲမျက်ကိုစားတယ်နွားရဲ့မြေကြီးမှာတုံတုံအိတ်တယ်လို့သူကလည်းအဲ့လိုတုံတုံအိတ်တယ်။နွားချင်းကိုပြည့်ပြည့်စုံစုံကျင့်တာတဲ့။အခုဘုရားရှိလာတော့လည်းလေးဘက်တော်ကြီးလာတယ်။ခွေးလိုကျင့်တဲ့သင်္နိယကလည်းခွေးလိုကျင့်ဆိုတော့ခွေးမှာအမိပါတယ်လို့သူ့မှာလည်းအမိမတက်ဘူးလည်းတက်ရတာ။အမိတက်ထားရတယ်။ခွေးတွေအဝတ်မဝတ်တယ်လို့သူလည်းအဝတ်မဝတ်ဘူး။ခွေးတွေမြေကြီးမှာပုံထားပြီးတော့ဗဇတ်နဲ့ဟတ်စားတယ်လို့သူကလည်းပဲမြေကြီးမှာပုံထားတဲ့အစားအစာကိုဗဇတ်နဲ့ဟတ်ပြီးစားတယ်။ခွေးတွေအိတ်ခဏီးအိယာကိုသုံးပတ်လှဲ့တယ်လို့ပဲသူကလည်းအိခဏနေအိယာကိုသုံးပတ်လှဲ့အဲ့လိုခွေးအကျင့်ကိုပြည့်ပြည့်စုံစုံကျင့်တဲ့ပုဂ္ဂိုလ်တဲ့အဲ့ဒီနေ့ရောက်လေးဘက်ထောင်းတဲ့မြတ်စွာဘုရားကိုရောက်လာဘုရားထံတော်မောရောက်လာပြီးတော့ဘုရားထံရောက်တော့သူတို့ရိုသေသေရှိခိုးတယ်ရှိခိုးပြီးတဲ့အတွက်နွားအကျင့်ကျင့်တဲ့ပုဂ္ဂိုလ်ကနွားထိုင်ထိုင်တယ်ကဲနွားကဘယ်လိုထိုင်နွားဆောင်းကြောက်ထိုင်လို့ရလားကျုံကျုံထိုင်လို့လဲအဲနည်းနည်းလေးလှဲ့ပြီးတော့မှလက်ကလေးထောင်းနေရတာနော်အဲခွေးလိုကျင်းတဲ့သင်္နီးရတဲ့ခွေးထိုင်ထိုင်နေတဲ့ခွေးထိုင်ထိုင်တာတွေ့ဘူးလားအဲခွေးကတော့ဆောင်းကြထိုင်လို့ရတယ်နော်အဲ့တော့တယောက်ကနွားတယောက်ကခွေးသူ့အကျင်းနဲ့သူပြည့်ပြည့်စုံစုံကျင့်ထားတဲ့ပုံကိုယ်တွေအဲ့ဒီပုံကိုယ်နှစ်ယောက်ကမြတ်စွာဘုရားကိုတော့ကြည်ညိုလို့သတင်းကြားတာနဲ့တင်ကြည်ညိုလို့ရိုးသေးသေးရှိခိုးဥချရှိခိုးဥချပြီးတော့သူတို့ကမြတ်စွာဘုရားကိုလျှောက်တယ်အဲ့ဒီကပုံနာကအရင်စလျှောက်တယ်ဘုန်းတော်ကြည်တော်မူသောမြတ်စွာဘုရားတပည့်တော်ရဲ့တငယ်ချင်းသင်္နီးရဟာခွေးအကျင့်ကိုပြည့်ပြည့်စုံစုံကျင့်ပါတယ်ဗျာအဲ့ဒီခွေးအကျင့်ကိုပြည့်ပြည့်စုံစုံကျင့်တဲ့အတွက်သူ့ရဲ့အကျိုးသားဘယ်လိုပါလဲလို့တပည့်တော်သိကျင်ပါတယ်ဗျာတပည့်တော်ကိုဖြေချပေးပါမြတ်စွာဘုရားကပုံနာငါမမေးနဲ့တားမြစ်တယ်ဒုတိယအကျင့်ထပ်ပြီးတော့မေးတယ်မြတ်စွာဘုရားဟောဒီတပည့်တော်တငယ်ချင်းပေနိယဟာခွေးအကျင့်ကိုပြည့်ပြည့်စုံစုံကျင့်ပါတယ်ဗျာအဲ့လိုခွေးအကျင့်ကိုပြည့်ပြည့်စုံစုံကျင့်တဲ့အတွက်သူ့အကျိုးသားဘယ်လိုပါလဲတပည့်တော်ကိုဖြေချပေးပါဗျာဒုတိယအကျင့်မြတ်စွာဘုရားကထပ်တားမိတယ်ဟဲ့ပုံနာငါမမေးနဲ့ပုံနာကတတိယအကျင့်ထပ်ပြီးတော့မေးတယ်တတိယအကျင့်ပြီးတော့ဘုရားရှင်တို့မြည်သည်၃ကျင့်မေးရင်ဖြေတယ်တဲ့ဘယ်နှကျင့်မေးရင်ဖြေသူများကိုမထိခိုက်နိုင်တဲ့မေးခွန်းဆိုရင်တော့တစ်ကျင့်နဲ့ဖြေတယ်ထိခိုက်နိုင်တဲ့မေးခွန်းဆိုရင်တော့ဘယ်နှကျင့်မှဖြေတာအဲ့တော့ပုံနာတဲ့သင်မေးလို့ငါဖြေရတော့မယ်ခွေးကျင့်ကိုပြည့်ပြည့်စုံစုံကျင့်တယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်သေရင်ခွေးဖြစ်မယ်တဲ့သေရင်ဘာဖြစ်မှာတစိတ်တစ်ပိုင်းတူအောင်ကျင့်ပြီးတော့တစိတ်တစ်ပိုင်းမတူဘူးဆိုရင်အဲ့ဒီပုဂ္ဂိုလ်သေရင်ငရဲကြမယ်တဲ့ တချို့တဝက်တော့ခွေးနဲ့တူတယ်တချို့တဝက်ခွေးနဲ့မတူဘူးဆိုရင်ဘယ်ရင်ပဲတော့မှာငရဲကြမယ်အဲ့ဒီခွေးလို့ကျင့်တဲ့အကျင့်ဟာအကျင့်မှမိစ္ဆာဒိဋ္ဌိအဲ့ဒီအကျင့်မှမိစ္ဆာဒိဋ္ဌိကိုဒီအကျင့်ဟာမှန်ကန်တဲ့အကျင့်ကောင်းမြတ်တဲ့အကျင့်ပဲဒီအကျင့်ဖြင့်ကောင်းကျိုးချမ်းသာရနိုင်မယ်လို့ဒီလိုလက်ခံယူဆထားရင်အဲ့ဒါကိုမိစ္ဆာဒိဋ္ဌိခေါ်တယ်အဲ့ဒီမိစ္ဆာဒိဋ္ဌိနဲ့ပေလို့ရှိရင်သွားလျာလမ်းအတွက်ဂတိနှစ်မျိုးပဲရှိတယ်ငရဲနဲ့တရိစ္ဆာန်တဏ္ဍန်သွားရနိုင်မယ်တဲ့အဲ့ဒီလိုလဲပြောရော့စောင်းကြောင်ထိုင်နေတဲ့ပေနိယမေးတာကဘယ်သူကလဲပုံနာပုံနာကသူ့အတွက်မမေးဘူးနော်တငယ်ချင်းအတွက်မေးတာတငယ်ချင်းပေနိယအတွက်မေးတော့ဟိုခွေးလို့ထိုင်နေတဲ့ပေနိယရှုံရှုံနဲ့ငိုပါလေရော့အဲငိုတဲ့အခါကျတော့မြတ်စွာဘုရားကပုံနာကိုပြောတယ်ပုံနာဒါကြောင့်နင့်ကမမေးနဲ့လို့ပြောတာနင်မေးလို့ငါဖြစ်တော့ဟိုမှာနင့်တငယ်ချင်းပေနိယငိုပြီအဲ့လိုလဲပြောလိုက်ရော့ပေနိယကမြတ်စွာဘုရားလျှောက်တယ်မြတ်စွာဘုရားတပိတော့ခွေးလို့ချင်းတဲ့အတွက်ပေရင်ခွေးဖြစ်မယ်မပြည့်စုံလို့ရှိရင်သေတဲ့ကငရဲကြမယ်မြတ်စွာဘုရားဒီလိုဖြေလို့တပိတော့ကြောက်လန့်ပြီးငိုတာမဟုတ်ပါဘူးဗျာတပိတော့တို့ရဲ့အစဉ်အဆက်ဆရာဆရာကြီးတွေဟာဒီအကျင့်ကိုကောင်းမြတ်တဲ့အကျင့်ဆိုပြီးတော့ကျင့်သုံးသွားကြတယ်တပိတော့လည်းပဲဒီအကျင့်ကိုမှန်ကန်ကောင်းမြတ်တဲ့အကျင့်ထင်ပြီးတော့ကျင့်သုံးမိခဲ့ပါတယ်အဲ့ဒီမကောင်းတဲ့အကျင့်ကြီးကိုကောင်းတဲ့အထင်ကျင့်သုံးခဲ့မိတဲ့အတွက်တပိတော့ဝမ်းနေပြီးငိုကြွေးတာပါဗျာတဲ့အဲ့လိုနဲ့လျှောက်ပြီးတော့သိနည်းရတဲ့ပြန်ပြီးတော့မေးတယ်မြတ်စွာဘုရားတပိတော်ရဲ့တငယ်ချင်းပုံနာကနွားအကျင့်ကျင့်ပါလေဗျာအဲ့လိုနွားအကျင့်ကျင့်တဲ့အတွက်သူ့ရဲ့လာယာဂတိကိုသိကျင်ပါလေဗျာဟဲ့သိနီးယငါမမေးနဲ့ဘုရားကတချိန်တားဒုတိယအကျင့်ထပ်ပြီးတော့သိနီးယလျှောက်တဲ့ဘုန်းတော်ကြည့်တော်မူသောမြတ်စွာဘုရားတပိတော်ရဲ့တငယ်ချင်းပုံနာဟာနွားအကျင့်ကိုပြည့်ပြည့်စုံစုံကျင့်ပါလေဗျာအဲ့လိုနွားအကျင့်ကိုပြည့်ပြည့်စုံစုံကျင့်တဲ့အတွက်သူသေးရင်သူ့လာရကတိဘယ်ကိုရောက်မယ်ဆိုတာသိကျင်ပါလေဗျာအဲသေနီးကငါမမေးနဲ့ဒုတိယအကျင့်တမ်းမြစ်တဲ့တတိယအကျင့်မေးတော့သုံးကျင့်မေးရင်ဘုရားဘာလို့မလဲဖြေရမှာဖြေရမယ်ဆိုတော့မြတ်စွာဘုရားကသုံးကျင့်နဲ့မေးပြီးရောဖြေတယ်သေနီးကပုဂ္ဂိုလ်တယောက်ဟာနွားအကျင့်ကိုပြည့်ပြည့်စုံစုံကျင့်ခဲ့မယ်ဆိုရင်သေတဲ့အခါနွားဖြစ်မယ်တဲ့နွားအကျင့်ကိုပြည့်စုံအောင်ကျင့်ရင်သေတဲ့အခါဘာဖြစ်မလဲတကယ်လို့မပြည့်ပြည့်စုံစုံမကျင့်နိုင်ဘူးဒစိတစ်ပိုင်းနွားနဲ့တူတဲ့ဒစိတစ်ပိုင်းကမတူဘူးဆိုရင်အဲ့ဒီဘုက္ခုသေရင်ငရဲကြမယ်ဒီနွားအကျင့်ဟာစင်ကြယ်တဲ့အကျင့်ကောင်းမြတ်တဲ့အကျင့်ဝိဇ္ဇယံမှထွံ့မြောက်ကြောင်းအကျင့်ပဲလို့အမှားကြီးကိုအမှန်ထင်ယူဆနေလို့ရှိရင်အဲ့ဒါမိစ္ဆာဒိဋ္ဌိခေါ်တယ်အဲ့ဒီမိစ္ဆာဒိဋ္ဌိအယူမှားနေတဲ့ပုဂ္ဂိုလ်ဒီမှာလာယကတိနှစ်ခုပဲရှိတယ်သေတဲ့အခါမှာငရဲကြရင်ကြမကြရင်တရိစ္ဆာန်ဖြစ်ငရဲတရိစ္ဆာန်နှစ်တန်းတဏ္ဍန်သွားလိမ့်မယ်လို့မြတ်စွာဘုရားရှင်အဲ့လိုလဲမိတ်ကြရောပုံနာကြီးငိုပြန်ရောတဲ့ဘယ်သူကမေးတာပေနိယမေးတာခွေးချင်းချင်းနဲ့ပေနိယမေးတော့ပုံနာကငိုငိုတဲ့အခါကျမြတ်စွာဘုရားကပေနိယအဲ့ဒါကြောင့်ငါ့ကိုမမေးနဲ့လို့ပြောတာအခုသင်မင်းလို့ငါဖြစ်တယ်ငါအဖြစ်ကြတော့ပုံနာငိုပြီဆိုတော့ပုံနာကလည်းမြတ်စွာဘုရားကိုလျှောက်တယ်မြတ်စွာဘုရားမြတ်စွာဘုရားကတပည့်တော်ကိုပေတဲ့ကနွားဖြစ်မယ်ငရဲကြမယ်ဒီလိုပြောလို့တပိတော့ငိုတာမဟုတ်ပါဘူးဗျာတပိတော့ကျင့်သုံးခဲ့တဲ့အကျင့်ကိုစင်ကြယ်ကောင်းမြတ်တဲ့အကျင့်ဆိုပြီးတော့တပိတော့တို့ဆင်ရဆင်ရအစဉ်အဆက်လက်ခံပြီးကျင့်သုံးခဲ့တဲ့တပိတော့လည်းလက်ခံကျင့်သုံးတယ်ဒီလိုကျင့်သုံးခဲ့တဲ့အကျင့်ကြီးတခုဟာမှားယွင်းတယ်လို့သိတော့အမှားကျင့်ကြီးကိုကာလရှည်ကြကျင့်ခဲ့မိလေခြင်းဆိုတော့ဝမ်းနေပြီတပိတော့ငိုတာပါဗျာတဲ့သူတို့ရဲ့အကျင့်ကိုမှားတယ်လို့ပြောတဲ့စိတ်ဆိုးသလားစိတ်မဆိုးဘူးလားအဲ့ဒါချီးကျူးစရာတော့လူတော်တော်များများကကိုယ်လောက်တာကိုအကောင်းမထင်ဘူးလည်းထင်တာဟိုအိန္ဒိယနိုင်ငံမှာပွင့်ပေါ်ခဲ့တဲ့ပိရိဓမ္မာသောကမင်းအဲ့ဒီပိရိဓမ္မာသောကမင်းကကြောက်စာတိုင်းစိုက်ထူခဲ့တဲ့နေရာမှာစာလေးတစ်လုံးရေးထားတယ်ကာယာနမေဝဒေကတိလူတိုင်းလူတိုင်းဟာကိုယ်လောက်တာကိုတော့အကောင်းကြီးထင်ကြတယ်လေအဲ့တော့ကိုယ်ကျင့်နေတဲ့အကျင့်ကိုလည်းအကောင်းထင်တယ်သူများကအပြစ်ပြောလို့ရှိရင်ခံနိုင်လားမခံနိုင်ဘူးလားမခံနိုင်ဘူးတော့တော်တော်များများမခံနိုင်ဘူးအခုပုံနှန်းနဲ့သေနီးရကြတော့မြတ်စွာဘုရားကသူတို့အကျင့်မှားတဲ့မိစ္ဆာဒိဋ္ဌိဒီအကျင့်ချင်းရင်နွားဖြစ်မယ်ခွေးဖြစ်မယ်မပြည့်စုံလို့ရှိရင်သေငရဲကြမယ်အဲ့လိုပြောတော့လည်းပဲသူတို့စိတ်ဆိုးလားမဆိုးဘူးလားအဲ့ဒါသူတို့ချီးကျူးစရာမကောင်းတော့ကောင်းလားအခုခေတ်မှာလည်းမှားယွင်းတဲ့အယူအကျင့်တွေလောကထဲမှာမရှိဘူးလားရှိလားရှိတယ်ဘုန်းကြီးတို့မကြာခဏပြောဖို့ပါတယ်ရေစွန်းရေစွန်းဖုံးပေးတယ်ရေစွန်းဖုံးပေးတယ်မကြဘူးလားကြားဘူးလားကြားဘူးတယ်ကဲရေကဆုံးဟုတ်သလားရေကြီးတဲ့တာတောက်နေကာလရှိကြနေဖို့လွယ်မလား ရေဟာဆုံးမဟုတ်တယ်လို့ပဲเนาะရေကြီးတဲ့နဲ့တောက်ပြီးတော့မနေနိုင်ဘူးဒါပေမဲ့လူများကရေဆုံးဖုံးပေးတယ်ရေကြီးတဲ့တောက်နေတယ်ဆိုတော့မယုံလားယုံလားယုံနေเนาะလူတော်တော်များများကအမှန်အမှန်စိတ်စိတ်ဝေဖန်မှုတဲ့ပြောစကားကြမ်းရင်ဟုတ်မှာပဲဆိုတဲ့အမှတ်နဲ့ယုံဖို့တာလူတွေကနှလုံးသွင်းထားကြတာအဲ့တော့အဲ့ဒီလိုချင်းတဲ့အကျင့်ဟာမှန်တယ်လားမှားတယ်လားယဟန်တော်တွေကိုတိမ်ကမစင်းခဲ့မြတ်စွာဘုရားကမှားစရာရှိတာမှားရမယ်လို့ပြောထားတယ်။အဲဒီမှားစရာရှိတဲ့ထဲမှာဆောင်းရံ၄ပါးဆိုတာဆွမ်းသင်္ကန်းကြောင်းစိတ်ပစ္စည်း၄ပါးအဲ့ဒါဒီပါလို့လဲဆောင်းရံဆွမ်းကိုစားပြီးတရားကျင်းသင်္ကန်းကိုဝတ်ပြီးတော့တရားကျင်းကြောင်းမှနေပြီးတရားကျင်းမိုးလေးလမှကြောင်းမှနေကိုနေရမယ်ຫນွေလေးນະສောင်းလေးນະປິປິອောက်ລွင်ດີກောင်းຫນີຄວ້ນຊິແດ່ມູ້ລေးນະມາတော့ອະສາອູ້ອောက်ມາອະມູ້ອောက်ມາກູຫນີໄດ້ເອີ້ລະຈ້າງກູມີແວ້ຕ້ອງຕ້ອງປີດຽວຈင်းມີບໍ່ກ້ອງຖ່າຍມາຕາຜິດແດ່ເຊີມາຕອກກູຕູ້ອະຕູ້ຜິດລະດາຕູ້ອະຕູ້ປ່ຽວໄດ້ແມ່ເບກັກກະມາລົງແດ່ເຊີກູຕ້ອງຕ້ອງມີແວ້ດຽວຈင်းລູຊ້ານຕິນງານຈ້າງຊິປິສີເລບາດີບາລົງມາມີແວ້ມາເນາະສောင်းຍາມາມີແວ້ມາຕ້ອງສောင်းມາດາດີມີແວ້ຕ້ອງສောင်းມີດຽວຈင်းລູພະຍາກະໝ່າຖ້າບາລຽເອີ້ລະມາຊາເບແດ່ຍີຕောက်ປີດຽວຈင်းແດ່ສຸບີປ ્યો ດໍဒီအကျင့်ဟာမှန်မလားမှားမလားမှန်ပါဘူးအဲ့မှားနေတဲ့အကျင့်ကြီးကိုတစုံတယောက်ကမှားပါတယ်လို့လာပြောရင်အော်ဟုတ်သလားဆိုပြီးတော့သိမြင်နားလည်တဲ့ပုဂ္ဂိုလ်ကမှားတယ်လာပြောရင်လက်ခံနိုင်စွာရှိရင်အဲ့ဒါလူတော်နော်အကျင့်မှားတာကတော့မှားတာတပိုင်းပဲအကျင့်မှားတဲ့အတွက်ဒီအကျင့်ကြီးတိုင်းဆက်သွားလို့ရှိရင်ပေတဲ့အခါငရဲကြမှာအကင်ရွေးအဲ့ဒါကိုမှားပါတယ်လို့တတ်သိနားတဲ့လူကလာပြောလို့လက်ခံနိုင်ရင်လူတော်ဘာဖြစ်လို့လဲလူတော်များများကိုကျင့်နေတဲ့အကျင့်ကိုဘယ်လိုထင်လဲမှန်တယ်လို့ထင်တယ်နော်မှန်တယ်လို့ထင်ကြတဲ့အတွက်မှားတယ်လို့လာပြောရင်ဘယ်သူမှမလက်မခံနိုင်ဘူးဒီတော့အခုပုံနှမ်းတဲ့ပင်ကြီးရသူတို့ကျင့်တဲ့အကျင့်ကိုကောင်းတယ်ထင်ပြီးကျင့်ခဲ့တာဒါပေမဲ့မြတ်စွာဘုရားကမှားတယ်လို့လည်းပြောလိုက်ရောသူတို့လက်မခံဘူးနဲ့လက်ခံတယ်လက်ခံတယ်နော်လက်ခံတယ်ဒီအယူဆဟာမှားနေပြီလို့လက်ခံတယ်လက်ခံပြီးတော့မြတ်စွာဘုရားကိုလည်းလျှောက်တယ်သူတို့မှားတဲ့အကျင့်ကြီးကိုကျင့်သုံးမိလို့စိတ်မကောင်းဖြစ်ပြီးငိုတာပါဗျာတဲ့အဲ့တော့သူတို့မှားတဲ့အကြောင်းကိုလျှောက်ပြီးတော့နောက်ဘာဆက်လျှောက်လဲဆိုတော့မြတ်စွာဘုရားတပည့်တော်ကမြတ်စွာဘုရားကိုအထူးကြည်ညိုပါတယ်မြတ်စွာဘုရားအဲ့လိုထူးကြည်ညိုတဲ့အတွက်မြတ်စွာဘုရားရဲ့ပြောကြားချက်တွေဟောကြားချက်တွေကိုလည်းလက်ခံပါတယ်ယုံကြည်ပါတယ်ဗျာဒါပေမဲ့တပည့်တော်နွားအကျင့်ခွဲအကျင့်ကိုစွန့်လောက်အောင်တရားဟောပေးပါဗျာမှန်မှန်တော့သိပြီစွန့်မလားမစွန့်သေးဘူးเนาะမှန်မှန်သိတယ်မှားတယ်ပြောတာကိုလက်ခံတယ်ဒါမှမဟုတ်စွန့်နိုင်လောက်တဲ့အခြေအနေမရောက်သေးဘူးအဲ့ဒါတပည့်တော်တို့ကဒီအချင်းကိုစွန့်နိုင်လောက်အောင်မြတ်စွာဘုရားတရားဟောပေးပါဗျာအဲ့လိုလျှောက်ထားတဲ့အတွက်မြတ်စွာဘုရားကပုံနှမ်းနဲ့သိနိယကိုပုံနှမ်းနဲ့သိနိယငါဘုရားရှင်ကိုရောညတ်ညတ်ဒီကိုးပိုင်ညာနဲ့ထိုးထွင်းသိတဲ့ကံ၄မျိုးရှိတယ်တဲ့ကိုးပိုင်ညာနဲ့ထိုးထွင်းသိတဲ့ကံဘယ်နှမျိုးမှတ်ထားတော့အမဲကံအဖြူကံအမဲအဖြူရောတဲ့ကံအမဲအဖြူမှလွတ်တဲ့ကံဘယ်နှမျိုးလဲပြန်ပြောပါလေအမဲအဖြူရောတဲ့ကံအမဲအဖြူမှလွတ်တဲ့ကံဘယ်နှမျိုးဒါကမှတ်မိလွယ်အောင်ပြောပြတာနော်စားတဲ့အတိုင်းဆိုတော့အမဲကံမဲတဲ့အကျိုးပေးတယ်အကျိုးပေးလေးပါထည့်ရတယ်အဖြူကံဖြူတဲ့အကျိုးပေးတယ်အမဲဖြူရောတဲ့ကံအမဲဖြူရောတဲ့အကျိုးပေးတယ်အမဲဖြူမှလွတ်တဲ့ကံအမဲကံကိုလည်းကုံစေတယ်အဖြူကံကိုလည်းကုံစေတယ်အမဲဖြူရောတဲ့ကံကိုလည်းကုံစေတယ်အဲ့ဒီလိုအမဲဖြူရောအမဲဖြူမှလွတ်တဲ့ကံဒီကံမှန်သမျှကိုကုံစေတဲ့အကျိုးကိုပေးတယ်လို့ကံဘယ်နှမျိုးအဲ့လို၄မျိုးမြတ်စွာဘုရားကခွဲပြပြီးတော့အမဲကံဆိုတာဘယ်လိုကံမျိုးလဲလူတယောက်ဟာကိုယ်အားဖြင့်မကောင်းမှုတွေပြုတယ်ကိုယ်ဖြင့်လည်းပဲမကောင်းတာတွေကိုပြုလုပ်တယ်နှုတ်ဖြင့်လည်းပဲမကောင်းတာတွေပြောတယ်စိတ်နဲ့လည်းမကောင်းတာတွေကြံတယ်ကိုယ်နဲ့လုပ်သမျှကလည်းကောင်းတယ်လားမကောင်းတာနှုတ်နဲ့ပြောတာတွေကလည်းမကောင်းဘူးစိတ်နဲ့ကြံတာတွေကလည်းမကောင်းဘူးကိုယ်နဲ့ပြုသမျှတတ်တယ်ခိုးတယ်ကာမေတုပြုတယ်နှုတ်နဲ့ပြောသည်မလိမ့်နေကြံကြံတန်တဆဲဆိုဂုံတိုက်တယ်ဆဲဆိုတယ်ကြံကြံတန်ဆဲဆိုတယ်ဂုံတိုက်တယ်အကျိုးမရှိတဲ့စကားတွေပြောတယ်စိတ်ထဲကလည်းပဲသူ့လက်ထက်ကပြည့်စုံငါလက်ထက်ရအောင်ဘယ်နဲ့လုပ်ရပါမလဲမတော်မတရားကြံတယ် ตุเปียที่อย่างงาเปโลลงเลยอ่ะบ่มะแลบ่ต้องมะเลียจั่นเน่มาย้วยเนี่ยอยู่ซะเดโกไส้แท้กะเล็กขันท่าเดเอริโลโกเน่แลมะก้าวน่ะเดลงนึกเน่แลมะก้าวน่ะดิเปียวไส้เน่แลมะก้าวน่ะดิจั่นยินเอริกั่นโกบากั่นโลขอเลอเมกั่นเนาะบาอโจไปมาแม้แต่โจไปแม้ปุญนาเอริอเมกั่นกะมิมิโกแลญินล้วนเสียเดตุระบาโกแลญินล้วนเสียเดมิมิตุระบาณอุกาตาโกญินล้วนเสียเดကဲဒီအမဲကန်တွေကိုလုပ်ရင်ကိုလည်းဘာဖြစ်လဲညင်နွမ်းတယ်မညင်နွမ်းလဲညင်နွမ်းတာညင်နွမ်းတာပေါ့ကိုလောက်တာကမကောင်းတာကြည့်တဲ့ဆိုတော့ကိုလည်းညင်နွမ်းတယ်ကဲကိုနဲ့ဆက်ဆက်နေတဲ့ပုံကိုယ်တွေလည်းမညင်နွမ်းလဲညင်နွမ်းလားညင်နွမ်းတယ်အဲ့ဒီလိုမိမိလည်းညင်နွမ်းသူတစ်ပါးလည်းညင်နွမ်းမိမိသူတစ်ပါးနှုတ်ဦးသားကိုညင်နွမ်းစေတယ်မိမိလည်းဆင်းရဲသူတစ်ပါးလည်းဆင်းရဲမိမိသူတစ်ပါးနှုတ်ဦးသားကိုဆင်းရဲစေတဲ့ကံတို့ခေါ်တယ်အဲ့ဒီကံမျိုးကိုပြုတ်ထားတဲ့ပုံကိုယ်တွေအကျိုးပေးရင်မဲညစ်တဲ့အကျိုးပေးမယ်။ဘာအကျိုးပေးမှာ။မဲညစ်တဲ့အကျိုးကိုပေးမယ်တဲ့။မဲညစ်တဲ့အကျိုးဆိုတာကကိုကလှုပ်ထတာကကိုနဲ့လှုပ်တာလည်းမကောင်း၊နှုတ်နဲ့ပြောတာကလည်းမကောင်း၊စိတ်ကူးကြံစီတာကလည်းမကောင်းတဲ့အတွက်အဲ့ဒီပုံကိုယ်တွေသေလွန်ရင်ဘယ်ကိုရောက်မလဲဆိုတော့ငရဲပုံကိုရောက်မယ်တဲ့။ငရဲကိုဥတည်ပြောတယ်။တကယ်တမ်းတော့အပယ်လေးပါးသွားမှာ။ဘယ်ကိုသွားမှာလဲ။အပင်လေးပါကဲအပင်လေးပါမှာထားပါတော့ငရဲကိုရောက်တယ်ငရဲကိုရောက်သွားလို့ရှိရင်အဲ့ဒီကံကြိုးပေးလို့မကောင်းတဲ့ဘုံရောက်သွားတဲ့ပုံကိုယ်တွေဟာမကောင်းတဲ့အထိတွေ့တွေကိုထိတွေ့ရတယ်တဲ့အထိတွေ့ကကောင်းသလားမကောင်းလားငရဲအိုးထဲမှာပုံဖော်ကြည့်နော်ငရဲအိုးကြီး၄တောင်လည်းရှိတယ်အဝိုင်းလည်းရှိတယ်အဲ့ဒီထဲမှာပွက်ပွက်ဆိုတဲ့တန်ရည်ဘူးတွေထားတယ်ဒီထဲကိုငရဲသဒ္ဒနာတဲ့သရဝါတွေတွန်းချလိုက်တော့ပြစ်ချလိုက်တဲ့အခါကျတော့ပွက်ပွက်ဆုံးနဲ့တန်ရည်ပူနဲ့ထိတွေ့ရတယ်ဆိုတော့အထိတွေ့ရောကောင်းသလားတခါတလေမှအောက်မင်းနဲ့အပေါ်နှခမ်းတန်ချစ်ကြီးနဲ့ဆွဲဖြတ်ပြီးတော့ပွက်ပွက်ဆုံးနဲ့တန်ရည်ပူတွေပါစားတဲ့လောင်းထဲ့တယ်စားရတဲ့အထိတွေ့ရောကောင်းလားမကောင်းဘူးနေရတော့လည်းပဲငရဲမီးတွေကြားထဲမှာဆိုတော့နေရတဲ့အထိတွေ့ရောကောင်းသလားသူလှုပ်ခဲ့စဉ်ကအဖြူလားအမဲလားမဲတဲ့ကံတွေကိုလှုပ်ခဲ့တဲ့အတွက်အဲမဲတဲ့ကံရဲ့အကျိုးဆက်အနေနဲ့အကျိုးပေးတဲ့ဘဝကိုလည်းရောက်ရောကျန်းတန်းတဲ့အထိတွေ့တွေကိုထိတွေ့ရတယ်ကျန်းတန်းတဲ့အစားအသောက်တွေကိုစားသောက်ရတယ်ကျန်းတန်းတဲ့နေရာတွေမှာနေထိုင်ရတယ်တဲ့အထူးအဖြစ်အဲ့ဒီပုဂ္ဂိုလ်ရဲ့သေလွန်ရဲ့ငရဲကိုရောက်ကြတယ်ငရဲကိုရောက်တဲ့ကမ္မငရဲရဲ့အထိတွေ့ငရဲရဲ့ဆင်းရဲဒုက္ခမျိုးစုံတွေကိုခံစားရတယ်အဲ့ဒီပုဂ္ဂိုလ်တွေဟာဘာကံကိုပြုတာအမဲကံကိုပြုတယ်ဘာအကျိုးပေးမဲတဲ့အကျိုးကိုပေးတယ်ဒါကကံတစ်မျိုးเนาะဒုတိယကံတစ်မျိုးကအဖြူသက်တဲ့ကံเนี่ยဘာကံเนี่ยလဲအဖြူသက်တဲ့ကံဆိုတာကပုဂ္ဂိုလ်တယောက်ဒီကိုယ်ဖြင့်လဲကောင်းတာတွေပဲပြုတယ်နှုတ်ဖြင့်လဲကောင်းတာတွေပဲပြောတယ်စိတ်နဲ့လဲကောင်းတာတွေပဲကြံတယ်သူပြုတဲ့ကံတွေကမဖြူလားဖြူလားကိုယ်နဲ့ကောင်းတာပြုတယ်ဆိုတာတတ်တာလဲရှောင်ခိုးတာလဲရှောင်ကာမေတုလဲရှောင်တယ်เนาะနောက်ပြီးတော့နှုတ်နဲ့ကောင်းတာပြောတယ်ဆိုတော့လိမ်နဲ့မပြောဘူးမှန်တာကိုပြောတယ်ဂုံးတိုက်စကားမပြောဘူးတဲ့အောင်ပဲပြောပေးတယ်ကြမ်းကြမ်းတမ်းနဲ့ဆဲဆိုခြင်းကြောင့်မပြောဘူးနူးညံ့ချိုတာတိမ်မွေးတဲ့စကားတွေပဲပြောတယ်အကျိုးမရှိတဲ့စကားတွေမပြောဘူးအကျိုးဖြစ်မဲ့စကားပဲပြောတယ်အဲ့ဒီလိုနှုတ်နဲ့လည်းမကောင်းတာမပြောဘဲကောင်းတာတွေပဲပြောတယ်စိတ်ထဲကလည်းပဲသူတစ်ပါးပြည့်စည်အောင်မကြံစည်ဘူးသူတစ်ပါးတွေအကျိုးစီးပွားဖြစ်အောင်ဘယ်လိုလုပ်ပြရပါမလဲလို့ကောင်းတာတွေပဲကြံစည်တယ်သူပြုတဲ့ကံတွေဟာအစွန်းကွက်အမဲကွက်ပါသေးလားမပါပါဘူးအစွန်းကွက်အမဲကွက်မပါဘူးဆိုရင်သူ့ကံဒီဘာကံလဲအဖြူကံအကျိုးပေးတော့ဘာအကျိုးပေးဖြူတဲ့အကျိုးပေးမယ်ဘာအကျိုးပေးမှာဖြူတဲ့အကျိုးကိုပေးမယ်တဲ့အဲ့တော့ဖြူတဲ့အကျိုးပေးမယ်ဆိုတော့အဲ့ဒီပုဂ္ဂိုလ်တွေသိလွန်လို့ရှိရင်ကောင်းတဲ့အထည်အတွက်ကောင်းတဲ့အစားအသောက်ကောင်းတဲ့အဝတ်အယုံကောင်းတဲ့အနေတိုင်းအရာရာကောင်းမွန်ပြည့်စုံတဲ့ကောင်းတဲ့ဘုံကိုသွားရမယ်ဘယ်ဘုံကိုသွားရမှာဘုံနာဒီဖြူစင်တဲ့ကံကမိမိကိုယ်နဲ့ဖြူစင်စေတယ်သူတစ်ပါးကိုယ်နဲ့ဖြူစင်စေတယ်မိမိကိုယ်နဲ့ချမ်းသာစေတယ်သူတစ်ပါးကိုယ်နဲ့ချမ်းသာစေတယ်မိမိသူတစ်ပါးနှစ်ဦးသားကိုချမ်းသာစေတဲ့ကံလို့ခေါ်တယ်အဲ့ဒီဖြူစင်တဲ့ကောင်းမြတ်တဲ့ကံတွေကိုပြုတ်ထားတဲ့ပုဂ္ဂိုလ်တွေပေလွန်လို့ရှိရင်ကောင်းရာတုဂတိကိုရောက်ပြီးတော့ကောင်းမြတ်တဲ့အထည်အတွက်ကောင်းမြတ်တဲ့အစားအသောက်ကောင်းမြတ်တဲ့အဝတ်အယုံကောင်းမြတ်တဲ့နေရာထိုင်ခင်းစသည်ဖြင့်ကောင်းကျိုးချမ်းသာတွေကိုပဲရတယ်တဲ့အဲ့ဒါကဘာကံလဲအဖြူကံတတိယကံကအမဲအဖြူရောတဲ့ကံတဲ့ဘာကံလဲ အမဲဖြူပြောတဲ့ကံကဲဘုန်းကြီးတို့တရားဓမ္မတွေအမဲဖြူပြောတဲ့ကံဆိုတာကုသိုလ်တဝက်အကုသိုလ်တဝက်လောက်တာကတော့ကုသိုလ်ဆိုပြီးလုံလိုက်တယ်အကုသိုလ်တွေအယောယောအနှောင်းနှောင်းပါပြီဆိုရင်အဲ့ဒါဘာကံလဲအမဲဖြူပြောတဲ့ကံနော်အခုဗုဒ္ဓဘာသာဝင်သူတော်စင်တော်တော်များများနော်ယာနှောင်းနေနဲ့ပြောရင်80ယာနှောင်းနှောင်းဟာကုသိုလ်တွေပြုတဲ့အထက်မှာအမဲအဖြူရောတဲ့ကံတွေပြုတာများတယ်30ယာနှောင်းနှောင်းကအဖြူတက်တဲ့ကုသိုလ်ကိုလုပ်နိုင်တယ်80ယာနှောင်းနှောင်းကအမဲအဖြူဘာဖြစ်နေရောနေတယ်တဲ့ဘုန်းကြီးတို့တရားဓမ္မတွေအရောကြိုက်လားမကြိုက်လားအခုတော့လည်းမကြိုက်ဘူးသမင်းဝိုင်းကြိုက်ရင်တို့ကြိုက်အောင်မယ်နော်အမဲအဖြူရောတဲ့ကံကိုလုပ်ကြတယ်ကိုယ်တော်တခုလှုပ်တဲ့နေရာမှာအကုသို့ပါလာရင်အဲ့ဒါဘာကံလဲအမဲပြူရောတဲ့ကံဘုန်းကြီးတို့ဓမ္မတုတ္တဆရာတော်ကြီးရှိစဉ်တော့ပေးတဲ့ဥပမာလေးတခုဆရာတော်ကြီးကသူပြောတယ်ယောဂီတွေတဲ့ယောဂီတို့ကိုဘုန်းကြီးကညံ့နေကြလို့ရှိရင်တဲ့စတုမတုတ္တ10သားစီကျွေးမယ်တဲ့ဒါမင်းအဲ့ထက်မှမစင်လေး10စီလိုက်ထဲမယ်တဲ့စားမလားဘာဖြစ်လို့မစင်ရောနေလို့ဘာဖြစ်လို့ပြောတာ30ထဲပဲလေဟိုမှာ30သားကြီးတောင်မှစားမလားအဲ့ဒီလိုပဲတဲ့အမဲပြူရောတဲ့ကံဆိုတာကိုယ်တို့တည်းမှာအကိုတို့30လောက်ရောပါသွားပြီဆိုရင်အကျိုးပေးတော့လေတန့်တန့်ပေးမလားအယောယောနှောင်းနှောင်းပေးမလားဆိုပါတော့အလူတစ်ခုလှူတယ်အဲ့ဒီလူမှာတတ်တာဖြတ်တာတွေပါလာပြီမရောဘူးလဲရောလားအငါလူဝက်သားကျွေးမယ်ဝက်ပဏ္ဏပိတ္တကျက်သားကျွေးမယ်ကျက်ပဏ္ဏပိတ္တကဲကွာသွားဆွဲထားမရောဘူးလဲရောလားရောတယ်နော်အဲ့တော့ချက်တဲ့ပြုတ်တဲ့လူတွေကလည်းပဲဟဲ့တို့ကမီးပူတဲ့တို့ကိုပေးအောင်ပေးအောင်ဆိုတော့အပူခံဖို့အတွက်အရက်ပေးရတယ်တချို့တချို့လူတွေဆိုရင်ဘုန်းကြီးတို့တောနယ်ဒေသတွေမှာကြားတယ်အရက်ကိုဘုံလိုက်တဲပေးထားရတယ်တဲ့အဲ့ဒါမှတဲမပေးရင်လောက်သူကိန်းသားလုံးဝမရှိဘူးတဲ့ဘုန်းကြီးကတော့ပြောလိုက်တယ်ငါသားလှုပ်မဲ့ဆိုတော့ကြောင်းသွားပုံမဲ့လှူလိုက်တော့မယ်လို့ဒီအလှူကမရောဘူးလဲရောလားရောတယ်လုံးဝမလှူကောင်းတဲ့အလှူကလေအရက်နဲ့ပျော်ဝဲရှင်ပွင့်အဲ့နှမျိုးကလုံးဝမလှူကောင်းဘူးเนาะဒါမြင်အလှူထဲမှာအရက်ပါတယ်ဟိုဒါလည်းအလှူပဲဆိုပြီးတော့ငါလှူပြင်းပြအောင်လှုပ်ခဲတောက်ကြကွာမင်းတို့စိတ်တိုင်းကြပဲရော့ငါဘုံလိုက်တယ်ပဲဟာပေပါလိုက်တယ်ပဲတဲ့ကဲတစ်ဖက်ကလှုပ်တာကကုသိုလ်တစ်ဖက်ကပေးနေတာပါလေအကုသိုလ်မရောလားရောလားအကုသိုလ်အတွက်ကုန်ကြတာတော့အရက်တစ်ပေပါဘယ်လောက်ရှိမလဲလှူတဲ့ဘက်ကတော့သိန်းကို450 100ကုန်ရင်ကုန်မယ်ဒါပေမဲ့လို့စဉ်းစားကြည့်เนาะခုနဥပမာလေးစတုမတု30သားမှမစင်လေးဘလောက်ထက်စားကျင်သေးလားမစားကျင်တော့ဘူးအဲ့ဒီလိုပဲအာကုသို့ကုသို့တွေတော်တော်များပေမဲ့အာကုသို့ရောပါသွားလို့ရှိရင်အကျိုးပေးတဲ့အခါကျတော့တန့်မလားရောမလားရောမှာเนาะတချို့ကလည်းပဲအလူတန်းနေမှာဆိုလို့ရှိရင်အပျော်ပွဲရှင်ပွဲတွေမပေးလို့မရအလူတန်းနေမှာဆိုရင်ပျော်ပွဲရှင်ပွဲတွေပေးတယ်เนาะအဲ့လိုပျော်ပွဲရှင်ပွဲတွေပေးတယ်ဆိုတော့ပျော်ပွဲရှင်ပွဲဆိုတော့လူတွေရဲ့စိတ်မှာကိလေသာကိုမကြွစေဘူးလားကြွစေတာမြတ်စွာဘုရားရှင်လက်ထက်တုန်းကဒီဂီတနဲ့ပူဇော်တယ်ဆိုတာမရှိဘူးလားရှိလားရှိတယ်နော်ဘုရားပြိဋိနိဗ္ဗာန်ဆန်တော့နတ်တွေကဒုရီယာဆောင်းနေနဲ့ပူဇော်ကြတယ်ပြောတယ်မှန်ပါတယ်ဘုရားကိုပူဇော်လိုတဲ့စိတ်နဲ့သီဆိုတယ်ပူဇော်တယ်ဘုရားဂုဏ်တော်တွေကိုတည်ကုန်ပြီးတော့သီဆိုတယ်ပူဇော်တယ်အဲ့ဒါကုသိုလ်ဖြစ်ပါတယ်နော်အဲ့လိုမျိုးပဲနဲ့လူတွေကိုကိလေသာဖြစ်စေအောင်ပျော်ကြွှင်ကြကကြခုန်ကြဆိုရင်အဲ့ဓာတွေကကုသိုလ်လားအကုသိုလ်လားကြီးတဲ့ရှုတဲ့လူတွေမှာကိလေသာဖြစ်ပြီဆိုတော့ကအကုသိုလ်လို့ခေါ်တယ်နော်ဒါမြင်ရင်လူအလူတန်းတွေမှာအဲ့ဒီပျော်ပွဲရှင်ပွဲပါတာလည်းပဲဘာကံလဲရောတဲ့ကံတန့်တဲ့ကံလားရောတဲ့ကံလားရောတဲ့ကံအကျိုးပေးတော့ဘယ်လိုပေးအယောယောနှောင်းနှောင်းပေးမှာနော်အကုသိုလ်ကအာကြီးသွားလို့ရှိရင်ပေးရင်ငရဲကြမယ်နော်ကုသိုလ်အကျိုးလွတ်လာမှပြန်ခံစားရမှာတကယ်လို့ကိုယ်တို့ကအားကောင်းလို့ရှိရင်လူပုံရောက်မယ်လူပုံရောက်ပေမဲ့လို့အကုသိုလ်ကမရောဘူးလားအကျိုးပေးတန်လို့ရအောင်မလားမရဘူးလူဖြစ်ရင်လူဆင်းရဲဖြစ်မယ်တဲ့နော်ဆင်းရဲတဲ့လူဖြစ်တာတော့မှဟိုလူလူတူတူတူတူတန်တန်နေရမို့ဟိုတောကြိုတောင်ကြသွားပြီလူဖြစ်မှာတဲ့နော်ယထာလံမနီကာလံမနီဆေယုံမရှိစာသင်ကျောင်းမရှိအသိဉာဏ်ဘုဒ္ဓတာဖွင့်ပြောတောတတ်တာဘာမှမရှိဟောပေပြောပေးနိုင်တဲ့ပညာတတ်ယဟန်တော်မရှိတရားဓမ္မကိုနာယူခွင့်မရအဲ့ဒီလိုနေရာမျိုးကိုသွားဖြစ်တယ်ဆိုတာဖြူစင်တဲ့ကံကအကျိုးပေးတာလားရောတဲ့ကံကအကျိုးပေးတာလားမျိုးပေါ်မှာလူဖြစ်တာတော့မှလမ်းကြိုလမ်းကြားဖြစ်ရတယ်တကယ်လမ်းကိုမဖြစ်ရဘူးလေနော်လမ်းကြိုလမ်းကြားမှာသွားဖြစ်ရတယ်အဲ့ဒီလို လူဖြစ်တော့လည်းပဲလူဆင်းရဲနတ်ဖြစ်တော့လည်းပဲပါတယ်နတ်ဆင်းရဲကဲဘုန်းကြီးတို့တရားတော်မှာတဲ့အိမ်ပေါ်တင်ထားတဲ့နတ်တွေကနတ်ချမ်းသာတွေလားနတ်ဆင်းရဲတွေလားနတ်ဆင်းရဲတွေနော်ဘာဖြစ်လို့လဲသူတို့မှမနေစရာမရှိလို့ကိုယ်အိမ်ကနေမှတော့သူတို့သာဆင်းရဲပြီပေါ့နော်ပြီးတော့ဒါနတ်လို့လည်းပြောတော့ပြောတာပဲသို့တော့နတ်ဖြစ်နိုင်တလားဆိုတော့ဒီနတ်ဒီ6ထက်ဆင်းရဲအပါအဝင်နတ်ကတော့မဟုတ်ဘူးနော်ဘာဖြစ်လို့လဲအဲ့ဒီပုံကိုယ်တွေပေးတာဟာအသေးကောင်းလားအသေးဆိုးလားအသေးဆုံးနဲ့သေးတဲ့အတွက်တို့သည်သေလွန်ဤအချမ်းမဲ့၌အလွန်ဆုံးအဆင်းမြင့်မြင့်ဖြစ်နိုင်ဝေမာနိကပိတ်တာဒီမျိုးပဲဖြစ်မယ်နော်တနည်းပြောရင်တော့အစိမ့်တရေတွေဖြစ်နေတာအဲအစိမ့်တရေကိုနတ်စိမ့်ဆိုပြီးတော့ကိုယ်ကအမှန်တကယ်တော့နတ်စိမ့်လားအစိမ့်တရေလားအစိမ့်တရေကဲအဲ့ဒီပုံကိုယ်တွေသွားဖြစ်နေကြတဲ့နတ်စင်းရဲ့နတ်မွဲနောက်ပြီးတော့တချို့ရုပ်ကစိုးနတ်တွေရုပ်ကစိုးနတ်ဆိုတာတိတ်တိတ်မှာဘုံဘိမ့်မှာပေါက်နေရတဲ့နတ်နော်သူဘုံဘိမ့်မှာမိပေါက်နေရတာတစ်ပင်ရှိမှပေါက်လို့ရတယ်လူတွေဟာရေထဲမှာအိမ်ဆောက်လို့မရဘူးမြေကြီးမှာအိမ်ဆောက်လို့ရတယ်အဲ့လိုပဲရုပ်ကစိုးနတ်တွေကတစ်ပင်မှာမှဘုံဘိမ့်မှာပေါ်လို့ရတယ်တစ်ပင်မရှိဘုံဘိမ့်မှာပေါ်လို့မရဘူးအဲ့တော့တစ်ပင်လေးတစ်ပင်မှာဘုံဘိမ့်မှာလေးပေါ်ပြီးတော့နေနေဩလူတယောက်ကထင်းလို့ခြင်းလို့လာခုတ်သွားသွားပြန်ပြီးဘိမ့်မှာပြောက်ပြန်ဘာမှကိုတကောအိတ်ဒီပတ်မရှိဘာမှအစွမ်းအစမပြတ်နိုင်တဲ့နတ်ဆင်းရဲ့နတ်မွဲဖြစ်တတ်တယ်တဲ့ဘယ်ကံကပေးတာအမဲအဖြူရောတဲ့ကံကပေးတာဘယ်ကံပေးတာလဲအမဲအဖြူရောတဲ့ကံပေးတာနော်အဲ့ဒါကံဘယ်နှမျိုးရှိသွားကဲအခုအနုမောဒနာဖြစ်အောင်ဘုန်းကြီးနည်းနည်းပြောပါဦးမယ်ဒီတရားစခန်းမှာတစ်နေ့တာဆွမ်းလူကြတဲ့အလူရှင်တွေရောဒနာအဖြူတက်တယ်လားနော်ပြုခဲ့တဲ့ကံမှာဒီတရားစခန်းမှာတို့ဒီလောက်လှူနိုင်တယ်ဆိုပြီးတော့ချက်တဲ့ပြုတ်တဲ့ဝေယဝဇ္ဇပြုတ်တဲ့သူတွေကိုမိမိလှူနိုင်တဲ့ပမာဏတစ်နှစ်တာတန်ဝင်ယူမယ်ဆိုပြီးတော့ဝတ္ထုချင်းငွေအပ်လိုက်တယ်။အဲတော့ဝေယဝဇ္ဇကုသိုလ်ရှင်တွေကသင့်တော်တဲ့ဟင်းကျွင်းဟင်းရတဲ့စီမံပြီးတော့ချက်ပြုတ်ကတ်တယ်။တောက်တာစားတာပါလား။ပျော်ပွဲရှင်ပွဲပါလား။တတ်တာဖြတ်တာပါသေးလား။ဒါမြင့်ရင်အမဲတွေပါသလား။ပါကံလို့ခေါ်အဖြူကံလို့ခေါ်တယ်တဲ့နော်။တခါတခါအဲ့ဒီလိုဒီလိုနေရာမျိုးတွေမှာလှူရတယ်ဆိုတာတရားစခန်းတွေတရားစခန်းတွေကျင့်သုံးတဲ့နေရာတွေအဲလိုနေရာတွေမှာချက်ပြုတ်စီမံတတ်တဲ့ပုံကိုယ်တွေနဲ့လှူတန်းရတယ်ဆိုတာကိုယ့်ရဲ့ကိုယ်တို့မစင်ကြယ်ဘူးလားစင်ကြယ်လားစင်ကြယ်တယ်မိမိတို့အရက်ထဲမှာကိုယ်လူလောကအတိုင်းဝိုင်းထုံးစံအတိုင်းလှူကြတဲ့အခါကျတော့ကိုယ်ကတန့်ကျင်အောင်တော့ဟိုကလည်းမင်းဒါလေးတော့ထဲ့အောင်မှာပေါ့တချို့ပြောတယ်လေအလှူမဆိုင်တွေဝိုင်းတွေမပိုင်ရင်ပါလေအလှူချမင်းအလှူကအလှူချောက်ကြီးกว่าနည်းနည်းပါးပါးစိုးစိုးပြည့်ပြည့်ပြောစီလေးတော့ပါလိုက်အောင်မှာအဲ့ဒီလိုဟောကတွန့်ဒီကထိုးနေပဲအယောယောအနှောင်းတော့မပါကြဘူးလည်းပါကြတာပါကြတယ်တန်းစင်အောင်လုပ်လို့ရှိရင်လည်းလူကမလာခြင်းဘူးဘုန်းကြီးတို့ဓမ္မတုဒ္ဒဆရာတော်ကြီးငယ်ငယ်တုန်းကစိတ်ဓာတ်ကလည်းတိတ်ပြီးတော့ထက်တန်နေတဲ့အချိန်ဒီလိုတရားတွေကိုကိုယ်တော်မှအာကုသို့မရောအောင်ရောတဲ့အခါဆိုရင်အကျိုးပေးရင်လည်းအယောယောအနှောင်းတော့မပေးဘူးလည်းပေးလားပေးတယ်နော်ဟိုလူတွေလည်းစိတ်ဝါဥစ္စာရှာဖွေကြတယ်စိတ်ဝါလေးတွေတက်တက်လာတယ်ဟောတိပတ်တိတက်လာမယ်မကြံတော့ဘူးဖြတ်ဆိုအကြောင်းတစ်ခုနဲ့ပြတ်သွားပြန်အောင်တက်လာတာဘာကြောင့်လဲကုသိုလ်ကြောင့်ပြက်သွားတာဘာကြောင့်ရောပါလာတဲ့အကုသိုလ်ကဝင်ဖြစ်တော့မပြက်ဘူးလားပြက်လားပြက်တယ်အဲ့တော့ဘုန်းကြီးတို့တရားတော်မတွေဘုန်းကြီးကမေးမယ်ကဲစီးပွားတက်ရင်းနဲ့ပြက်ချင်တာမပြက်ချင်ရင်ကုသိုလ်လုပ်ရင်အကုသိုလ်ရောတဲ့လားမရောတဲ့လားအဲ့ဒါဆရာတော်ကြီးကထက်ထက်တန်တန်ဟောပြီးတော့တဏှာမှာအလှူလုပ်တယ်တဲ့အလှူလုပ်တော့အလှူရှင်ကိုပြောပြတယ်လှူရှင်နဲ့သီလရှိမှအလှူခံနဲ့သီလရှိမှအလှူကအကျိုးရှိတယ်အဲ့ဒီအလှူမှလည်းပဲကြိုတင်ပြီးတော့မှားမထားနဲ့ရရကြုံရကိုချက်ပြုတ်ကျွေးအဲ့ဒါကုသိုလ်အကျိုးကြည့်အောင်ဒီလိုတော့ရတယ်ဆရာတော်ကြီးဟောပြောကြတာအဲ့အိမ်ကဆရာတော်ကြီးနဲ့လှူခြင်းနဲ့ဆရာတော်သိကြစီမံပေးပါဆရာတော်အစီမံတိုင်းလှူမယ်အဖြူသက်သက်ခံဖြစ်ခြင်းလို့အဲ့ဒါဆရာတော်ကလာသားမြအလှူလာတဲ့ဧည့်သည်တွေကိုအရင်ဆုံးထမင်းယုံနဲ့မသွင်းနဲ့ငါရှိကိုခေါ်ခဲ့ရှင်ပါတိတာပေးလိုက်မယ်ငါးပါးနဲ့ရှင်ပါဘသူကမြတ်ရှင်ပါမြတ်တယ်အဲ့ဒါရှင်ပါမြတ်တယ်ဆိုရှင်ပါတိတာပေးမယ်ပြီးမှထမင်းကျွေးတရားရှိတဲ့သူလူကတော့ပို့ပြီးတော့မြတ်တယ်ပြီးရင်နေ့လည်ကြတော့တရားနာခိုင်းမယ်တရားထိုင်ခိုင်းအောင်မယ်အဲ့တော့အလှူခံပုဂ္ဂိုလ်တွေကတရားနဲ့နာရတရားနဲ့ထိုင်ရဆိုတော့အကျိုးမများဘူးလားများလားဟောတော့လည်းပဲဟိုခေတ်တုန်းကတရားဟောတာက2နာရီ3နာရီဟောကြတာအခုခေတ်ကတော့အလိုလိုတနာရီဖြစ်သွားပြီဘုန်းကြီးကလည်းတနာရီဟောမှဖြစ်တယ်ဘာဖြစ်လို့လဲနာရပြိတ္တကတနာရီကျော်ရင်လေဘင်းကဟိုဘက်လိန်လိုက်ဒီဘက်လိန်လိုက်နာရီဘက်ကိုကြည့်လိုက်ဒါဒီမှာမဟုတ်ဘူးနော်နေရဒေတာတိုင်းမှာတဏှာကြီးကြွလာတာနဲ့ဟိုဘက်လှက်လိုက်ဒီဘက်လှက်လိုက်ကြွတယ်လို့ထတယ်လို့ဝါကနေတန်းတယ်လို့နဲ့ 不能忘光阴有的谁比我们有种肉的朋友啊多比一手地还没来我弄我说那那都那回来了怎么都来想到看那那那一家的土地啊好我们路上那都没那点来的路都没变也怎么这个他的国家太他的时候他变路了没变没那点在乌波卡有他的嘞看那的没啥比如那一多家的地啊好好的那一年年的离那一起都那一好了哎呦好的地啊的那比较比较随便的变的把他们有路线的弄不成头随便变比较靠公建公交老年家的家人哎呦来讲的朋友呢皮多有的皮多的看见哎的哎文有看那结婚到的哎我就来着哎的嘛也来在鸡巴比那些来谋你的你也就读那的咱们的家人都慢慢没有我也这样拿了谋你的将来朋友也没的这个嘛你也就拿着的拿着的本来你的มาเบียวบ้านเนี่ยรอพะยะมาตี้โลตั้วมีหรอฮ้อราก็แลเปชิเนาะ3นาทีดองมะเน็ดแต่ก็แลตะคาแล10บาทีละก็ไปไล่ไปเปลี่ยนแล้วไม่เปลี่ยนอย่างงุฎุถ่ายส่องเนี่ยตะนายโดมาฮ้อญาติ4นาทีมาดีโลมันตีไอ้หลูตั้วก็ไม่ตั้วอูจริงฮ้อแล้วเสียรอว่าชื่อมาถ่ายน่ะตัวไม่ตีอูเนาะพออีนะบะเปียวซิเปียวซิเนี่ยถ้าเปลี่ยนจ้ะเด้อะแล้วเปียวจินน่ะก็อภิวัตตะกันဖြစ်အောင်ဆိုတော့ဆရာတော်စီမံပေးတာသဝင်းကျင်ကလက်ခံနိုင်လားလက်မခံနိုင်ဘူးเนาะဒါပေမဲ့ဘုန်းကြီးတို့တရားဓမ္မတွေကဘဝတန်ត្រာမှာအကျိုးပေးတော့အယောကြိုက်လားတန်တန်လေးကြိုက်တန်တန်လေးကြိုက်ရင်ကံပြုတ်စင်မှာလဲရောမှာလားတန်ရမှာလားဒိဋ္ဌိနေရာမှာအကုသို့ဆိုပို့ထုတ်စင်မှာလဲအကုသို့မကင်းကြဘူးเนาะဒိဋ္ဌိနေရာမှာမကင်းရင်လှူတဲ့နေရာမှာတော့ဘာဖြစ်မှာกินနေပါတယ်ဘာဖြစ်အကျိုးပေးရင်အဲ့ဒါကြမှာတန်တန်လေးအကျိုးပေးလို့ရမှာเนาะလှူတဲ့နေရာမှာရောရင်အကျိုးပေးတော့လည်းဘာဖြစ်မှာလဲရောမှာပဲတဲ့ကဲဒီမှာအကျိုးပေးတဲ့အခါကျတော့ကောင်းကျိုးလေးပေးမှမကြံသေးဘူးတခုခုအကြောင်းနဲ့ပြက်ဇီဝိုင်းလေးတွေဟောတိပတ်တိတက်မှမကြံသေးဘူးဟာမီးလောင်လို့တဲ့သွားဘာဖြစ်လို့တဲ့သွားအကြောင်းမျိုးစုံနဲ့ပြက်စီးသွားတခါပြန်ပြီးတဲ့တက်လာမှမကြံသေးဘူးပြက်ကြသွားသုံးခါလောက်လည်းဖြစ်ရောစိတ်ဓာတ်တွေကြတော်กว่าစီးပွားမလုပ်တော့ဘူးဆိုငုတ်တုတ်ထိုင်လက်မိုက်ကြအဲ့ဒီဘဝမျိုးရောက်အောင်ရောက်ကြတယ်ဆိုတာဗာကံတွေကြောင့်ရောတဲ့ကံတွေကြောင့်တဲ့เนาะကဲဒါဆိုရင်အမဲဖြူရောတဲ့ကံလုတ်တင်လားမလုတ်တင်လားအခုကသာသနာနဲ့လွဲတဲ့ချိန်လားသာသနာနဲ့တွေ့တဲ့ချိန်လားသာသနာနဲ့တွေ့တဲ့ချိန်မှာသာသနာအဆုံးမတွေရပြီဆိုရင်ကိုကအရင်ကမသိလို့မှားခဲ့ရင်တော့ဘာလုပ်ရမလဲပြင်းတဲ့เนาะပုံနာနဲ့ဒိနီးယပြင်ခြင်းလို့ဘုရားကိုတရားတောင်းတာနော်ပြင်ခြင်းလို့ပြင်ခြင်းလို့ဒီအယူကိုစွန့်ပြီးတော့ကောင်းတဲ့အယူကိုကျင့်ကျင်လုံးလို့မြတ်စွာဘုရားကိုသူတို့ကတောင်းတာမြတ်စွာဘုရားကလည်းသူ့ကိုယ်ပိုင်ဉာဏ်နဲ့သိလာတဲ့ကံလေးမျိုးဆိုတဲ့ဒီအကြောင်းကိုဟောတာကဲနောက်တစ်ကံတစ်ခုကပါလဲအမဲပြုလွတ်တဲ့ကံအမဲပြုလွတ်တဲ့ကံဆိုတာအမဲကံလည်းမဟုတ်ဘူးအဖြူကံလည်းမဟုတ်ဘူးသူကအမဲကံကိုလည်းကုံစေတဲ့အဖြူကံကိုလည်းကုံစေတဲ့အမဲပြူရောတဲ့ကံကိုလည်းကုံစေတယ်တဲ့အဲ့ဒီကံကိုဘာကံခေါ်လဲအမဲပြူလွတ်တဲ့ကံဒါဘာကံလဲဆိုရင်ဝိပဿနာကံလို့မက်ကံလို့အဲ့ဒီကံတွေခေါ်တာနော်အခုဘုန်းကြီးတို့ကံတွေဝိပဿနာရှုတော့ကဲဒီမှာကြည့်ပါဦးကျုံတို့ပြောလိုက်ပါဦးမယ်ဒီမှာဒုတိယအကွက်ဝိညာဏ်ဏယုတ်တလယတနာဖတ်တဝေဒနာဆိုတာအဲ့ဒါလက်ရှိရတဲ့ခန္ဓာ၅ပါးယောဂီတွေရထားတဲ့ခန္ဓာ၅ပါးကဘာတွေလဲဝိညာဉ်ဏယောတာလယရဏဖတ်တာဝေဒနာကဲဝိညာဉ်ဆိုတာအမိဝန်တွင်းမှာပဋိတန်တွေနေတဲ့ဝိညာဉ်စိတ်ကိုပြောတာเนาะအဲဝိညာဉ်နဲ့ရှင်တွဲပြီးတော့စိတ်နဲ့ရှင်တွဲပြီးတော့စေတသိက်ဏန်တွေဖြစ်တယ်ပြီးတော့ဘာဖြစ်လဲရုပ်တရားဖြစ်တယ်ရုပ်ကကလလရေကြီးအဲကလလရေကြီးကိုဝိညာဉ်ဏကသွားပြီးမှီတွယ်လိုက်တဲ့အချိန်မှာစေတသိက်ဏန်တွေလည်းဖြစ်လာတဲ့အတွက်ဝိညာဉ်ရဲ့ဏယုတ်ရဲ့လို့ပေါ်လာတယ်အဲ့ဉာဏ်ရုပ်ပေါ်လာပြီးတော့ဒီဉာဏ်ရုပ်တဖြည်းဖြည်းကြီးထွားလာရင်းနဲ့မျက်စိနာနာလျာကိုယ်စိတ်ဆိုပြီးတော့သလာယတနာဖြစ်လာတယ်เนาะအဲ့ဓာဒီဟာအာယုန်နဲ့ထိတွေ့လို့ရှိရင်ဖတ်တာခေါ်တယ်အာယုန်နဲ့ထိတွေ့တဲ့အခါကောင်းမကောင်းခံစားမှုဝေဒနာပေါ်တယ်ဒါမြင့်ရင်ဒီဝိညာဏ်ဉာဏ်ရုပ်သလာယနာဖတ်တာဝေဒနာဆိုတော့ယောဂီတို့ရထားတဲ့ခန္ဓာ၅ပါးအဲ့ဒီခန္ဓာ၅ပါးဒီဘာတစ္ဆာတဲ့ချမ်းသာလားဆင်းရဲလားကဲဒီခန္ဓာ၅ပါးကိုအချင်းချုပ်တော့ယုံနဲ့နံဝိညာဉ်ကဗတ္တရားလဲနံတရားဒီနံကလည်းနံတရားဟောဒီသလာယတနာမှာပါတဲ့မျက်စိနာနာလျာကိုယ်စိတ်မှာနောက်ဆုံးဖြစ်တဲ့စိတ်ကလည်းနံတရားဟောဒီဖတ်တာကလည်းနံတရားဝေဒနာကလည်းနံတရားเนาะဒ ဒီနာယုံမှာပါတဲ့ရုပ်ရဲ့ဒီမှာရှိတဲ့မျက်စိနာနာလျာကိုယ်ရဲ့အဲ့ဒီနှစ်မျိုးကဘာတရားလဲရုပ်တရားဒါမြင်ယောဂီတို့ရှုနေတဲ့နာနဲ့ရုပ်ဒီပါလေဒီခန္ဓာနော်ယောဂီတို့ကအဲ့ခန္ဓာကြီးကိုနှစ်မျိုးပဲခွဲပြီးတော့နာရဲ့ရုပ်ရဲ့ခွဲပြီးမရှုလားရှုလားအဲ့ဒီအရှုခံနာယုံနှစ်ပါးဒီဘာသစ္စာလဲဒါမြင်ရုပ်တရားလဲဘာသစ္စာနာန်တရားလဲဘာသစ္စာကဲဒါမြင်ဝိပဿနာရှုတဲ့ယောဂီကအဲ့ဒီနာယုံနှစ်ပါးကိုဘာလို့သိအောင်ရှုရမှာဒုက္ခလို့သိအောင်ရှုရမှာเนาะအခုရှုနေတာကတော့ရုပ်ရုပ်နဲ့ရှုတယ်နာနာနဲ့မရှုဘူးလားရှုလားရုပ်ရုပ်နဲ့ရှုရင်လည်းအဲ့ဒီရုပ်တရားကမြဲသလားမမြဲဘူးလားရှုစဲခဏမှာပဲအမျိုးမျိုးပြောင်းလဲသွားတယ်เนาะပြောင်းလဲသွားတဲ့အတွက်တစ်မျိုးပြောင်းရင်ရှေ့ကတစ်မျိုးရှိသေးလားမရှိတော့တဲ့အတွက်မြဲသလားမမြဲဘူးလားအာယုံအရှုခံရုပ်တရားမမြဲသလိုအဲ့ဒီရုပ်ကိုသိသိနေတဲ့စိတ်ကလေးရောမြဲသလားတခါတလေစိတ်ရဲ့အပြည့်ဆိုတာကအင်မတန်မြန်းနေနော်ရှုလိုက်တဲ့ယောဂီပုဂ္ဂိုလ်မှာသိတာနဲ့ဘာဖြစ်သွားလဲပြက်သွားပြီသိတာနဲ့ပြက်သွားပြီအခုကကိုယ်မှာလုံလောက်တဲ့သမာဓိဉာဏ်မရသေးလို့ပြက်တာကိုမမြင်တာနော်တကယ်တမ်းလုံလောက်တဲ့သမာဓိဉာဏ်ရပြီဆိုရင်ပထမဖြစ်တာပြက်တာမြင်တာနှင်းနှင်းဖြစ်လာလိုက်ဖြည်းဖြည်းချင်းရော့ပြီးတော့ပျောက်သွားလိုက်ဖြည်းဖြည်းချင်းဖြစ်ပေါ်လာလိုက်ဖြည်းဖြည်းချင်းရော့ပြီးပျောက်သွားလိုက်အဲ့ဒါဖြစ်မဖြစ်ပြက်ကိုမြင်တာနှင်းနှင်းနှင်းနှင်းနဲ့ဖြစ်တဲ့ပြက်တယ်လို့စိတ်ထဲမှာမတွက်နိုင်တော့သေးဘူးအဲ့ဒီချင်းอ่ะအဲ့ဒီနဲ့တမာရဉဏ်နဲ့ရှင်းတန်လာတော့ဖြစ်လာလိုက်ပြက်သွားလိုက်ဖြစ်လာလိုက်ပြက်သွားလိုက်ဉာဏ်ဉာဏ်ဆန်ဆန်လေးမြင်လာတယ်ဖြစ်တာလည်းတွေ့တယ်ပြက်တာလည်းတွေ့တယ်အဲ့ဒီလိုဉာဏ်ဉာဏ်လေးတွေ့လာကနေတွေ့လာတဲ့အချိန်မှာယောဂီရဲ့တမာတိကလည်းအတော့ကိုကောင်းအတော့ကိုရှင်းတန်လာပြီဒီချင်းอ่ะအဲ့လိုရှင်းတန်တဲ့တမာတိနဲ့ကြိုးစားပန်းစားရှုလိုက်တဲ့အခါကျတော့ရှုစဲကနမှာရှုလိုက်တာနဲ့ပြက်ရှုလိုက်တာနဲ့ပြက်ဖြစ်တာကိုမတွေ့ဘူးပြက်တာကြီးမြင်လောက်အောင်ကိုအဖြစ်ပြက်ကသိမြန်သွားတယ်သိမြန်သွားတဲ့အတွက်ဖြစ်တာကိုမတွေ့ဘူးပြက်တာကြည့်တော့ဟဲ့ပြက်သွားပြန်ပြီပြီးလိုက်တာနဲ့ပြက်ပြီးလိုက်တာနဲ့ပြက်ဟာပြက်နေတဲ့ခန္ဓာကြီးဘယ်မှာအကောင်းရှိလို့လဲအပြက်ကြီးပါလားမမြဲပါလားမကောင်းပါလားမတွေ့ဘူးလားတွေ့လားလားကဲအဲ့ဒီပြက်နေတယ်ဆိုတဲ့ကပြက်တာကိုကြည့်တဲ့ယောဂီရဲ့ဉာဏ်ထဲမှာဒီခန္ဓာကိုချမ်းသာတဲ့မြင်မလားဆင်းရဲတဲ့မြင်မလားဘုန်းကြီးတို့ပြောနေကြဥပမာလေးတစ်ခုမြစ်ကမ်းတစ်ဖက်ရပ်နေတဲ့လူတယောက်လိုင်းတစ်ချက်ပုတ်တိုင်းကဘာလေးကပဲ့ပဲ့ကျသွားတယ်တစ်ချက်ပဲ့တစ်ချက်ပဲလိုင်းတစ်ခါပုတ်တစ်ချက်ပဲကြာတော့ကိုချောင်နာမရောက်လည်းရောက်လာကိုကမြေကန်းနေပင်းနေတော့ကိုချောင်နာရောက်လာတော့အဲ့ဒီနားမှာရက်နေတဲ့ပုဂ္ဂိုလ်ဟာဒီပဲ့တာပဲ့တာတွေကြည့်ရင်းနဲ့ချမ်းသာလားဆင်းရဲလားဒုက္ခပဲငါချောင်အောက်ဘယ်တော့ရောက်မလဲငါဘာဘယ်တော့ပါသွားမလဲဒုက္ခဘာပဲမဖြစ်ဘူးလားဖြစ်လားအဲ့ဒီပဲ့ကြပဲ့ကြတာတွေကြည့်ရင်းနဲ့ဒုက္ခဘာပဲဖြစ်တယ်လို့ပြက်နေပြက်နေတဲ့ယုံနံတွေရဲ့အပြက်တွေကိုမြင်နေဟာအပြက်ခန္ဓာကြီးအကောင်းမှမရှိတာအပြက်တက်တက်ပဲဆိုတော့အပြက်ဘေးကြီးသင့်နေတဲ့ဒုက္ခတရားပဲလို့ယောဂီညာမှာဘာဖြစ်လာလဲမြင်လာတယ်နော်အပြက်ဘေးသင့်နေတဲ့ဒုက္ခတက်တက်ပဲလို့လည်းမြင်လာရောဒီခန္ဓာပေါ်မှာလိုချင်မှုရှိဦးမလားလိုချင်မှုမရှိဘူးဆိုရင်ခန္ဓာရရရကြောင်းအလုပ်တွေလုပ်ဦးမလားဒါမြင့်ဒီဝိပဿနာဉာဏ်ကုသိုလ်သည်နောက်ထပ်တစ်ပတ်ခန္ဓာဖြစ်စေမဲ့ကုသိုလ်လားခန္ဓာကုန်မဲ့ကုသိုလ်လားအဲ့ဒီဝိပဿနာဉာဏ်ရင့်တန်သွားလို့တဖြည်းဖြည်းနဲ့အရိယမဉဏ်ရပြီဆိုရင်သောတာပန်ဖြစ်ရင်နောက်ထပ်ဘယ်နှဘဝနေရအလုံးစုံနေရခုနှစ်ဘဝသောတာပန်မဖြစ်ရင်ဘဝတန်တရာဘယ်၍ဘယ်မြရည်တွက်လို့မရဘူးနော်တမင်အဲ့နောက်ထပ်ဘဝဘဝများစွာဖြစ်ရမယ့်ကံတွေကိုဒီသောတာပန်ဆိုတဲ့မဉဏ်ကကုံအောင်မလုပ်လည်းလုပ်လားလုပ်လိုက်တယ်သူကကုံအောင်လုပ်လိုက်တဲ့အတွက်သူသာဖြစ်သွားလို့ကတော့ဘယ်နှဘဝခုနှစ်ဘဝနော်တကယ်လို့သက္ကတခံဖြစ်သွားတယ်အနာခံဖြစ်သွားတယ်ဆိုနောက်ထပ်ဘယ်နှဘဝတဘဝနော်ယဟန္တာဖြစ်သွားရင်နောက်ထပ်ဘဝရှိသေးလားဘဝကြိုးပေးမဲ့ကံအားလုံးမကုန်လားကုန်လားငရဲကြမဲ့ကံလည်းကုန်တယ်နော်နတ်ပြည်လူပြည်ရောက်မဲ့ကံလည်းကုန်တယ်နတ်ပြည်လူပြည်ရောက်မဲ့ကံကိုအဖြူကံလို့ခေါ်တယ်နော်ငရဲကြမဲ့ကံကိုအမဲကံလို့ခေါ်တယ်ဒါမြင့်ရင်ဝိပဿနာကုသိုလ်မဲ့ကုသိုလ်သည်အမဲကံကိုလည်းကုံစေတယ်အဖြူကံကိုလည်းကုံစေတယ်အမဲအဖြူရောတဲ့ကံကိုလည်းကုံစေတယ်ဒီကံလေးမျိုးထဲမှာဘယ်ကံအမြတ်ဆုံးအမဲအဖြူမှလွတ်တဲ့ကံအမြတ်ဆုံးနော်အဖြူကံဟာကောင်းတော့ကောင်းတယ်ဒါပေမဲ့လို့ဘုံဘဝအကျိုးမပေးဘူးလားပေးလားအဖြူသက်သက်ဖြစ်တဲ့အတွက်ကောင်းကျိုးချမ်းသာကြီးပေးတယ်လူဖြစ်ရင်လူချမ်းသာဆင်းရဲဒုက္ခမတွေ့ရဘူးနတ်ဖြစ်ရင်နတ်ချမ်းသာဆင်းရဲဒုက္ခမတွေ့ရဘူးနော်အဲ့ဒီလိုကောင်းကျိုးကြည့်ပေးတဲ့ကံဖြစ်တော်လဲပဲ ဘဝမှန်သမျှဘာတစ္စာအိုဆင်းရဲ့မရှိဘူးလားနာဆင်းရဲ့ပေဆင်းရဲ့အဲ့လိုဆင်းရဲဒုက္ခတွေရှိနေတဲ့အတွက်ဘဝမှန်သမျှဒုက္ခတစ္စာဖြစ်လို့အဖြူကံအကျိုးပေးလဲမဲ့เสียရာရှိရလားမရှိဘူးဒါမြင့်ဘယ်ကံကောင်းတာအမဲအဖြူလွတ်တဲ့ကံကောင်းနေเนาะအခုတရားစခန်းမှာဝိပဿနာအားထုတ်ကြတဲ့ယောဂီတွေဘယ်ကံလုပ်တာလဲအမဲအဖြူလွတ်တဲ့ကံเนาะဒါမြင့်အလှူဒါနပြုတဲ့ကုသိုလ်ရှင်တွေကနိဗ္ဗာန်ကိုရည်မှန်းထားရင်အဲ့ဒီဘက်ကိုမကန့်ဆိုင်ဘူးလားကန့်ဆိုင်လားဒါပေမဲ့တို့ဒီကံကအကျိုးပေးမှာကဘာလဲလူချမ်းသာနတ်ချမ်းသာနိဗ္ဗာန်ရလောက်အောင်ရင့်ကျက်တဲ့ဘဝရောက်လို့ရှိရင်သူကနိဗ္ဗာန်ကိုထောက်ပံ့ပေးမယ်နော်ကဲကံလေးမျိုးတည်းမှာတရားစခန်းလှူတဲ့ကံဒီအမဲဖြူရောတာလားအဖြူတက်တက်လားအဖြူတက်တက်ကံနော်အဖြူတက်တက်ကံဖြစ်တဲ့အတွက်လူဖြစ်ရင်လူချမ်းသာနော်နတ်ဖြစ်ရင်လည်းနတ်ချမ်းသာအဲ့ဒီလူချမ်းသာနတ်ချမ်းသာပေးတဲ့ကံမှာတက်လိုက်ကြလိုက်ဖြစ်မှလားတက်ပြီးရင်တက်ရင်လားတဲ့ရင်ဒီအကောင်းကနေပြည့်ကျသွားတယ်ဆိုတော့တို့မှမရှိဘူးနော်။ဘာဖြစ်လို့လဲ?ကံဖြစ်တော့ကံပြုတ်ခွင့်ခဲစဉ်တုန်းကရောလို့လားမရောလို့လား။ဟေးဒါကြောင့်အိမ်မှာပြန်ကုသိုလ်တွေလုပ်တဲ့ခါမှာလည်းအမဲအဖြူရောတဲ့ကံမလုပ်နဲ့နော်။ဘာကံတော့မှာဖြူတဲ့ကံကိုလုပ်နော်။ဒါနသီလကုသိုလ်တွေလုပ်တဲ့ခါမှာဖြူတဲ့ကံကိုလုပ်။စွမ်းနိုင်ရင်အခုတို့တရားစခန်းတွေမှာဝိပဿနာကိုယ်တိုင်ရှုပွားအမဲအဖြူလွတ်တဲ့ကံကိုလုပ်နော်။အဲ့ဒါကံလေးမျိုးလဲဟောပေးလိုက်ရော။ပုံနာကဘာပြောလဲဆိုတော့ဘုန်းတော်ကြည်တော်မူသောမြတ်စွာဘုရားတဲ့အဘိက္ခန္တံဗန္တေအဘိက္ခန္တံဗန္တေအင်မတန်နှစ်သက်ပဲကောင်းပါပေစွာတကားမြတ်စွာဘုရားဟောတဲ့တရားတွေကအင်မတန်နှစ်သက်ပဲကောင်းပါပေစွာဘုန်းတော်ကြည်တော်မူသောမြတ်စွာဘုရားမှောက်ထားတဲ့အရာဝတ္ထုကိုလှန်ပြလိုက်သလိုမြတ်တဲ့သိရတဲ့နဲ့ဖုံးထားလို့မမြင်ရတဲ့အရာကိုဖွင့်ပြလိုက်သလိုအမှောင်ထဲမှာမျက်စိမြင်ရှိတဲ့ပုဂ္ဂိုလ်တွေမြင်နိုင်ကြပါစေလို့မိထွန်းပြလိုက်သလိုမျက်စိနဲ့လမ်းမှနေတဲ့ပုဂ္ဂိုလ်ကိုမင်းသွားမယ်လမ်းဒီလမ်းပဲလို့လက်ညှိုးထိုးကညွန်ပြလိုက်သလိုတပည့်တော်တို့အမှန်မှန်အကြောင်းကျိုးအကောင်းဆုံးကိုခွဲခြားလို့သိပါပြီမြတ်စွာဘုရားဒါကြောင့်မြတ်စွာဘုရားတပည့်တော်သည်ဗုဒ္ဓံတရဏံကိစ္ဆာမိဘုရားကိုကိုးကွယ်စည်းကပ်ပါれဘုရားဓမ္မံတရဏံကိစ္ဆာမိတရားကိုကိုးကွယ်စည်းကပ်ပါれဘုရားသံဃံတရဏံကိစ္ဆာမိသံဃာကိုကိုးကွယ်စည်းကပ်ပါれဘုရားပုံနာပါဖြစ်သွားတရဏဂုံတည်သွားတယ်သူရဲ့မာယွင်းနဲ့နွားအကျင့်ကိုမစုံနဲ့စွန့်လားအေးဘုန်းကြီးကဒါကြောင့်ဒီပုဂ္ဂိုလ်တွေချီးကျူးတာနော်အကျင့်မားကိုကျင့်မိတော့လည်းပဲမားတယ်လို့ထောက်ပြနိုင်တဲ့လူတွေ့ရင်တို့ကမှားမှတ်သိတော့ဘာလို့ ਆ လဲစွန့်ရတယ်အဲ့ဒီလိုပဲဘုန်းကြီးတို့တရားဓမ္မတွေမှာလည်းမာယွင်းချက်တွေရှိရင်မားတယ်လို့ထောက်ပြနိုင်ခဲ့တော့ဘာလို့ ਆ မလဲပြင်းမှာစွန့်မှာနော်အေးမပြင်းနိုင်မစွန့်နိုင်ရင်ကိုယ့်အတွက်အကျိုးများမှာလားအကျိုးနည်းမှာလားပုံနာလည်းလျှောက်ပြီးရောဘုံနာကယရဏသုံးပါးကိုကိုယ်စိတ်ကတဲ့ဥပဒကဖြစ်သွားတဲ့တရဏဂုံတည်သွားတယ်နော်အဲ့ဒါလည်းပြီးရောသေနီယကလျှောက်တယ်သေနီယကလည်းအဘိက္ခန္တံပန္တိအဘိက္ခန္တံပန္တိဘုံတော်ကြည်တော်မူသောမြတ်စွာဘုရားတရားတော်သည်အလွန်နှစ်သက်ပွဲကောင်းပါပေစွာဘုံတော်ကြည်တော်မူသောမြတ်စွာဘုရားဖုံးထားတဲ့အရာကိုဖွင့်ပြလိုက်တယ်လို့မှောက်ထားတဲ့အိုးကိုလှန်ပြလိုက်တယ်လို့အမောင်ထဲမှာမျက်စိအမြင်ရှိသူတွေမြင်ပါစေလို့မိထွန်းပြလိုက်တယ်လို့မျက်စိနဲ့လမ်းမှနေတဲ့ပုဂ္ဂိုလ်ကိုမင်းသွားမယ်လမ်းဒီလမ်းပဲလို့လက်ညှိုးထွန်ကပြလိုက်တယ်လို့တပည့်တော်တို့ရှင်းပါပြီလင်းပါပြီအမှန်အမှန်အကြောင်းကျိုးအကောင်းဆုံးကိုခွဲခြားပြီးသိပါပြီဗျာဘုန်းတော်ကြည်တော်မူသောမြတ်စွာဘုရားတပည့်တော်သည်ဒီနေ့မှစပြီးတော့အသက်ထက်ဆုံးဖယားကိုကိုယ်ကိုယ်စီကပ်ပါတဲ့ဗုဒ္ဓံတရဏံကိစ္ဆာမိတရားကိုကိုယ်ကိုယ်စီကပ်ပါတဲ့ဓမ္မံတရဏံကိစ္ဆာမိသံဃာကိုကိုယ်ကိုယ်စီကပ်ပါတဲ့သံဃံတရဏံကိစ္ဆာမိကဲသေနည်းရတဲ့တရဏဂုံမတည်သွားဘူးလားတည်သွားပြီးတော့အဲ့ဒီပုံနှံ့တဲ့သေနီးယဘာထူးလဲဆိုရင်သေနီးယကဆက်ပြီးတော့လျှောက်တယ်ဘုန်းတော်ကြည်တော်မူသောမြတ်စွာဘုရားတပည့်တော်ဒီယရဏသုံးပါးကိုးကွယ်စည်းကပ်တဲ့ဥပဒကတို့မှတ်တော်မူပါဘုရားဒါတင်မကသိဖို့တပည့်တော်ဒီမြတ်စွာဘုရားသာခွင့်ပြုမယ်ဆိုရင်ဘုရားရှင်ရဲ့သာသနာတော်မှာရှင်ပြုခြင်းပါတယ်ဘုရားယဟန်ပြုခြင်းပါတယ်ဘုရားတပည့်တော်ကိုရှင်ပြုခွင့်ယဟန်ခံခွင့်ပေးတော်မူပါမြတ်စွာဘုရားအဲ့လိုလဲလျှောက်ရောမြတ်စွာဘုရားရှင်ကိုယ်တော်မြတ်ကသေနီးယငါတို့ကသူတပတ်အကျင့်ကိုကျင့်နေတဲ့ပုံပေါ်တွေကိုငွေပေးပြီးတော့လဲဆွဲဆောင်စည်းယုံတာမျိုးမလုပ်ဘူးနော်ဗုဒ္ဓဘာသာကအဲ့လိုလုပ်လို့ရလားမရဘူးငါတို့ကကိုယ့်ရဲ့အယူဆကိုဒါဓမ္မနဲ့ဓမ္မတဲ့ဒီလိုကျင့်ရင်ကောင်းတယ်ဒီလိုကျင့်ရင်မကောင်းဘူးအမှားအမှန်အကြောင်းကျိုးအကောင်းဆုံးကိုခွဲခြမ်းပြီးတော့ပဲပြတယ်တကယ်လို့အယူဆမတူတဲ့ပုံပေါ်တွေကသာသနာ့ဘောင်ဝင်ကျင်နေဆိုရင်လဲလေးလပြိဝတ်နေရမယ်တဲ့ဘယ်နှလပြိဝတ်လေးလပြိဝတ်နေရမယ်ပြိဝတ်ဆိုတာကိုဘုန်းကြီးတို့တရားတော်ကတွေပြောရင်ရှင်းနေမယ် အတူပြောလို့ရှိရင်တော့အစမ်းကျင့်ရမယ်တဲ့တကယ်ပြောင်းကျင်တာဟုတ်မဟုတ်တကယ်ယူဆမှန်မှန်ကန်အောင်ကျင့်ကျင်တာဟုတ်မဟုတ်စမ်းသက်ခံမှာဘယ်နှလားလေးလားတကူတော့ရှိတယ်သိနည်းရပုဂ္ဂိုလ်ခွဲခြားမှုတော့ရှိတယ်တဲ့ပုဂ္ဂိုလ်ခွဲခြားမှုရှိတယ်ဆိုတာပုဂ္ဂိုလ်တိုင်းအပေါ်မှာဒီတိုင်းတတ်မှတ်တာမဟုတ်ဘူးထူးခြားတဲ့ပုဂ္ဂိုလ်တွေတကယ်ကိုစိတ်ဓာတ်ပြင်းထန်ပြီးတကယ်ပြောင်းကျင်တာတွေသိလို့ရှိရင်တော့အဲ့ဒီလိုလေးလားအစမ်းမကျင်ပဲနဲ့ဒါလိုက်ဝတ်ခိုင်းတာတွေလည်းရှိတယ်အဲ့လိုမြတ်စွာဘုရားပြောလိုက်တော့မြတ်စွာဘုရားဘုရားရှင်သာသနာဝင်ခွင့်ပြုမယ်ဆိုရင်ဒီပြီးတော့လေးလားမဟုတ်လေးနှစ်အစမ်းကျင့်ပါမယ်ဗျာတဲ့ကဲသူ့စိတ်ကမထက်တန်ဘူးနဲ့ထက်တန်လားထက်တန်နေဒါကြောင့်မလို့မြတ်စွာဘုရားကအဲ့လိုဆိုဘေးနားမှာရှိတဲ့ယဟန်ဘာပြောလိုက်တယ်ပေနိယကိုယဟန်ပြုပေးလိုက်တဲ့ယဟန်ပြုပေးလိုက်တော့ခုနစောင်းကြောင်တိုင်ခွေးလိုထိုင်တဲ့ပုဂ္ဂိုလ်ဘာဖြစ်သွားယဟန်ဖြစ်သွားပြီနော်သူ့အယူမစုံလားစုံလားအေးအဲ့ဒါအတူယူစရာနော်ဘုန်းကြီးတို့ဒကာတော်မတွေမှလည်းမှားယွင်းတဲ့အယူဆတွေရှိရင်ဘာလုပ်ကြရမလဲစွန့်ကြမယ်အမားကိုပေတေပြီးစွဲထားလို့ရှိရင်ဘာလို့ခေါ်လဲမိစ္ဆာဒိဋ္ဌိနော်မိစ္ဆာဒိဋ္ဌိကိုဘုရားကဟောတယ်မိစ္ဆာဒိဋ္ဌိဘိက္ခုပရမတာဝဇ္ဇာအပြည့်တကအပြည့်တဲမှာမိစ္ဆာဒိဋ္ဌိသည်အပြည့်ကြီးဆုံးတဲ့ဒါကြောင့်မလို့အမားကိုလက်ခံမထားနဲ့မှန်မှန်သိရင်ပြင်ကြပါမှန်မှန်သိရင်ဘာလို့ ਆ မှာပြင်ရမှာနော်အခုသိနေရကပြင်ပြီးပြင်ရုံနဲ့မကဘူးသာသနာပေါ်ကိုဝင်ရှင်ယဟန်လည်းဖြစ်ဖြစ်နေပြီရောတရားဓမ္မတွေကျင့်ကြံကြိုးကိုအာထုတ်တာဘယ်လိုအာထုတ်လဲဧကောဘဂတိအဖော်မမိတယောက်ထဲတယ်တရားကျင့်တော့အဖော်နဲ့လားတယောက်ထဲလားအဖော်နဲ့ဆိုရင်တယောက်ထဲနေရင်တရားနှစ်ယောက်တွဲနေရင်စကားသုံးယောက်တွဲနေရင်အလကားအမှတ်လို့လို့မရတော့ဘူးเนาะနှစ်ယောက်ထဲနေရင်ဗာလဲစကားသုံးယောက်တွဲနေရင်အလကားနှစ်ယောက်တည်းတော့မှတွတ်လို့ပြောပါကြ၃ယောက်ဆိုပြီးရောပြဿနာပါထားတယ်လို့ဘာမှကိုတို့လို့မရတော့ဘူးเนาะအဲ့တော့တရားကျင့်တဲ့ယောဂီကနှစ်ယောက်တွဲနေရမှာလားတယောက်တည်းနေရမှာလားဟိုအခန်းထဲမှာလူ၅ယောက်အိတ်တယ်ဆိုလဲသူတရားသူရှုနေကိုတရားကိုရှုနေအဲ့ဒါဘာနဲ့နေရတယောက်တည်းနေတာဗောเนาะအဲ့လိုသူနဲ့ကိုနဲ့စကားတွတ်ထိုးပြီဆိုရင်အဲ့ဒါနှစ်ယောက်တွဲနေတာဟိုဘက်တယောက်ကပဋ္ဌာညင်းကုန်တာပြီဆို၃ယောက်တွဲသွားပြီအလကအကုန်ပြည့်ရောเนาะအခုပေနီးရကျင့်တာကဧကောအဘောမမီတကောဒီတယောက်တည်းဘုဘကတော့စိတ်ဉာဏ်ရရတို့ချင်းကတိဖြစ်၍ဘယ်ကိုချင်းကစိတ်ဉာဏ်ရရတို့ချင်းကတိဖြစ်၍အာပရာပိကိလေသာမန်တပုံရန်ကိုပူပန်းစေတတ်သောလုံနာဝရိယနဲ့ပြည့်စုံသည်ဖြစ်၍ကိလေသာကိုတောလှန်နိုင်တဲ့လုံနာဝရိယနဲ့လည်းပြည့်စုံတယ်တဲ့နော်သုံးချက်ရှိပြီနော်အာဧကောတယောက်ချင်းနေတယ်ဘုဘကတော့စိတ်ဉာဏ်ရရချင်းကတဲ့အာတာပိကိလေသာကိုတောလှန်နိုင်တဲ့ဗါလဲဝိရိယနဲ့လည်းပြည့်စုံတယ်ပဟိတတောကိုနှင့်အတ္တမကွယ်ပဲမငဲ့ကွယ်ပဲရက်ဆက်ဒိဋ္ဌံစိတ်ကြံဖြင့်နိဗ္ဗာန်သို့ဆက်လွတ်အပ်သောစိတ်ရှိသည်ဖြစ်၍တဲ့သူစိတ်ကိုလည်းဘယ်ကိုလွတ်ထားလဲနိဗ္ဗာန်ဘက်ကိုလွတ်ထားတယ်အာပုထုဇဉ်နိဗ္ဗာန်မှမမြင်သေးတာဘယ်လိုလွတ်မလဲပုထုဇဉ်နဲ့နိဗ္ဗာန်ဘက်ကိုစိတ်ကိုဆင်းလွတ်လို့ရတယ်ဘယ်လိုလွတ်ရလဲနိဗ္ဗာန်မရသည်မြငါလုံးနာကိုနောက်မဆုံးဘူးနော်နိဗ္ဗာန်မရရင်ဒီအကျင့်ကိုလျှော့မချဘူးမရမချင်းကျင့်မယ်ဆိုရင်အဲ့ဒါဘယ်ကိုလွတ်ထားတာနိဗ္ဗာန်ကိုစိတ်လွတ်ထားတာနော်ပဟိတတောနိဗ္ဗာန်ကိုစိတ်လွတ်သောစိတ်ရှိသည်ဖြစ်၍အပမတ်တောအရှုခံအာယုံကိုမလွတ်စေရတဲ့တတိတရားလည်းရှိသည်ဖြစ်၍အရှုခံအာယုံထင်ထင်ရှားရှားလွတ်မသွားအောင်ကြိုးစားပန်းစားတတိထားနေတဲ့တတိတရားလည်းရှိသည်ဖြစ်၍ဘယ်နှချက်ငါးချက်ကဲပြန်ပြောပါလိမ့်တယ်ဧကောတယောက်တည်းနေရမယ်ဝပကတောစိတ်ဉာဏ်ရမှာနေရမယ်နော်နောက်အာတာပိကိလေသာကိုတွန်းလှန်နိုင်တဲ့ဝိရိယရှိရမယ်ပဟိတတောအဲနိဗ္ဗာန်သို့အစေလွတ်တဲ့စိတ်ရှိရမယ်အပမတ်တောမမင်းမရောတဲ့တတိတရားလည်းရှိရမယ်အဲ့ဒီအင်္ဂါ၅ချက်နဲ့ပြည့်စုံအောင်ကျင့်လိုက်တဲ့အခါယသတ္ထာယကုလဗုဒ္ဓအကာရသမနာဂာရိယံပပ္ပဇန္တိတတနုတ္တရံဗြမစရိယပရိယောတနာဒိဋ္ဌိဝဓမ္မေတယံအပညာသစ္စိကတ္တဝါတဲ့ဒီလိုနဲ့ကြိုးစားပန်းစားကျင့်လိုက်တာနိဗ္ဗာန်လိုခြင်းလိုသာသနာ့ဘဝဝင်လာတဲ့အမျိုးကောင်းသားပေနိယအာတဝေါကင်းကွာယဟန္တာဖြစ်သွားတယ်အကျိုးမများဘူးလည်းများလားအကျိုးများတယ်ပုဂ္ဂိုလ်နှစ်ယောက်ခံယူတာချင်းတော့မတူဘူးเนาะတယောက်ကဥပတကဖြစ်ပဲခံယူလို့တရဏဂုံတီတဲ့ကုသိုလ်ပဲရတယ်တယောက်ကသာသနာ့ဘဝဝင်ပြီးတော့ရွတ်ရွတ်ချွန်ချွန်ကျင့်သွားတဲ့အတွက်နိဗ္ဗာန်တိမရဘူးလားရလားရတယ်ကဲနိဗ္ဗာန်တိရသွားပြီဆိုတော့သူတို့မှားခဲ့တယ်ခုနအကျင့်မှားကံအနေနဲ့ပြောရင်အမဲကံမာယွင်းတဲ့အကျင့်ကိုကျင့်တာမိစ္ဆာဒိဋ္ဌိမိစ္ဆာဒိဋ္ဌိဆိုတော့အဖြူကံလားအမဲကံလားအဲ့ဒီအမဲကံရဲ့အကျိုးဖြစ်တဲ့နွားဖြစ်ခြင်းခွေးဖြစ်ခြင်းเนาะငရဲကြခြင်းဆိုတဲ့အကျိုးတွေခံစားလို့သေးလား အခုပင်နိယယဟန္တာဖြစ်သွားပြီဖြစ်တဲ့အတွက်ပင်တော်နဲ့အခါမှာပြိဋိဘံစံဝင်ယုံမဲ့ရှိတော့တယ်ခွေးလည်းဖြစ်เสียမရှိတော့ဘူးငရဲလည်းကြเสียမရှိတော့ဘူးဒါမြင့်အမဲကန်နေမကုံနဲ့ကုံသွားတာသူကလည်းကောင်းမှုကုသိုလ်တွေလောက်ထားတဲ့ပုဂ္ဂိုလ်ဆိုတော့သူ့မှာအဖြူကန်နေလည်းရှိတယ်အဲ့ဒီအဖြူကန်ရဲ့အကျိုးပဲလွတ်ပြည့်နေပြီသွားเสียလည်းမလိုတော့ဘူးဘယ်ကိုပဲသွားနိဗ္ဗာန်ကိုပဲသွားတယ်အဲ့တော့ဘာကံလဲအမဲဖြူလွတ်တဲ့ကံเนาะကဲကံလေးမျိုးဘုရားကခွဲခြားပြလိုက်တော့တယောက်ကအဖြူကံကိုရွေးသွားတယ်ဘာတူလဲပုံနာဥပဒကဘုရားနဲ့ကောင်းမြတ်တဲ့ကုသိုလ်တွေလုပ်မယ်ဆိုတော့ဒါအဖြူကံရွေးတာเนาะတယောက်ကဘာရွေးသွားလဲအမဲဖြူလွတ်တဲ့ကံကိုရွေးသွားတယ်ယဟန္တာမဖြူလားဖြစ်လားယောဂီတွေဘယ်ကံရွေးပြောနိုင်ရင်တော့ငါအော်ကြည့်တယ်ပဲเนาะထိတ်ဆုံးကြည့်တဲ့ပြောတာဖြူအောင်ပဲအရင်လုပ်နော်အမဲဖြူရောတဲ့ကံကလွတ်အောင်ပဲအရင်လုပ်နော်အိမ်ပြန်လို့ရှိရင်ရောမှလားလွတ်မှလားကြည့်ခြေတဲ့အတန်ကိုကညက်နေမစားအမှန်သိကိုသိတယ်နော်ကြက်ပြန်ပြောအိမ်ပြန်ရောက်ရင်ရောမှလားလွတ်အောင်လုပ်မှလားလွတ်တဲ့ဆိုတာဘာကံလဲအဖြူကံနော်အိမ်မှာပြည့်စုံမြတ်ကုသိုလ်တွေကိုအမဲဖြူရောမှလားအဖြူကံဖြစ်အောင်လုပ်မှလားအေးအခုတို့တရားသခန်းတွေမှာဝင်အားထုတ်တော့ပါလေအမဲဖြူလွတ်တဲ့ကံနော်အဲ့ဒီအဖြူကံနဲ့အမဲဖြူလွတ်တဲ့ကံကကိုယ့်ကိုကောင်းရာတုဂတိနဲ့နိဗ္ဗာန်ကိုပေးတယ်တဲ့နော်အမဲကံနဲ့အမဲဖြူရောတဲ့ကံကအပယ်လေးပါးနဲ့လူဖြစ်ရင်လူဆင်းရဲ့နတ်ဖြစ်ရင်နတ်ဆင်းရဲ့နော်တချို့ဆိုရင်ဒီအမဲဖြူရောတဲ့ကံကဝေမာနိကပိတ်တာဆိုတဲ့အကျိုးပေးတယ်ကိုယ်တော်အကုသိုလ်ရောထားတဲ့အတွက်ကိုယ်တော်ကအကျိုးပေးတယ်နေဆန်ဟာနေမှာနတ်စည်းစိမ်ချမ်းသာတွေစံစားလို့ညကြလည်းကြတော့သွားငရဲခွေးတွေစားတာခံတခါတည်းငရဲခွေးတွေကအရေခွန်းတွေကိုက်အသားတွေကိုက်အကြောတွေကိုက်ကြအတုံးလိုက်တက်လိုက်ပဲ့ထွက်နောက်ဆုံးအယိုးကြီးချံအယိုးကြီးချံလို့ရှိရင်ပြန်ပြေးလာပြန်ပြေးလာလို့ရှိရင်ခွေးတွေကပြန်ကိုက်စားအမလေးပါလေးကဲပေါင်းယူပေါင်းတစားစားနဲ့သွေးရဲရဲတန်ရဲနဲ့အဲ့ဒါခံမနေ့မိုးတော့အလင်းလေးရောက်တယ်တော့ဖြတ်ခနဲ့အဲ့ဒါပျောက်ကွယ်ပြီးတော့အမဲနတ်စည်းစိမ်ချမ်းသာတွေခံစားရရင်ဟောနေဆန်ညကြတော့ဗါလေအဲငရဲခွေးတွေစားတာခံအဲ့ဒါမရောတာလားရောတာလားယောဂီတွေမညာနဲ့ပြောအိမ်မှာမရောခဲ့ဘူးလားရောခဲ့လားသူတို့ချော်မိမှရတာနော်ရောခဲ့တယ်ကိုယ့်အိမ်မှာကိုယ်လုပ်တဲ့ကံတွေတတိထားကြည့်နော်အဲ့ဒါတွေတတိထားကြည့်အယောအနှောတွေကများတယ်နော်အဲ့တော့ဒီဘုန်းကြီးဒီနေ့ဟောတဲ့အဓိကကကိုယ်တို့ပြုတဲ့နေမှာအကုသို့မရောစေချင်ဘူးနော်အခုတရားစခန်းမှာလှူတဲ့အလှူရှင်တွေတဲ့ဒါနားလည်ပြီးဝမ်းမြောက်ဝမ်းသာဖြစ်ဖို့အော်တို့ဒီမှာလှူရတာဒီအမဲအဖြူမရောဘူးအဖြူတက်တဲ့ကံတွေပြုတ်ဝင်ရတာတို့ကိုယ်တိုင်အားထုတ်တော့အမဲဖြူလွတ်တဲ့ကံနေလေတို့လုတ်ခွင့်ရတယ်နော်ကိုယ်တော်နေနဲ့လည်းဖြူစင်းသလိုလွတ်တဲ့ကံလည်းလုတ်ခွင့်ရတယ်ဆိုတော့မမြတ်ဘူးလားမြတ်လားအေးအဲ့ဒီကံလေးကိုပြုတ်တတ်စေခြင်းလို့ဒီတရားကိုဟောတာနော်လိုက်နာကျင့်သုံးနိုင်ရသဖြင့်အကျိုးပေးစင်ကြယ်ပြီးတော့အမဲဖြူရောတဲ့ကံကိုလည်းကုံစေအမဲကိုလည်းကုံအဖြူကိုလည်းကုံစေတဲ့ဝိပဿနာကုသိုလ်ကံတိမညာတိတဆင့်တက်လို့နိဗ္ဗာန်တိရောက်နိုင်ကြပါစေလို့ပတ္ထနာစုပြုတရားဏိကုံချုပ်ကြရအောင်ဘောရိယပစ္စယောတုဣဒံသောပုံညမင်္ဂလံပုံညဘာကံတုလပံတုပမောဒံတုသာဒေဝကံနောမြင့်မြတ်တာချီပါရမီရင်ကျွတ်သာနေဒုက္ခတော်စဉ်ကုသိုလ်ရှင်ကျွန်ုပ်တို့ဤဣဒံပုံညမင်္ဂလံဗုဒ္ဓဟောကြားတရားဒေသနာမြတ်ဩဝါကိုနာဂမတ်သားပြန်ဟောကြား၍ပွားများခြင်းကြံပန်ပန်ကျောက်ကိုအထောက်အထည်ဤကုသိုလ်ပုံညမင်္ဂလာတိဘောရိယသစ္စာလေအင်ခိုင်တစဉ်ကိုပြန်ရှင်စုကုတဝိယတံဘောရိညာဤပိစယံဥပန္နတရားမိယာ၍မုတ်ချာကြောင့်ကောင်းမြတ်သောထောက်ပံ့သည့်ဟောတုစင်စစ်မသွေဖြစ်ပါစေတည်းဤတံပုံညဘာကင်စံဗုဒ္ဓဟောကြားတရားဒေသနာမြတ်ဩဝါကိုနာဂအမတ်သားပြန်ဟောကြား၍ပွားများခြင်းကြံပန်ပန်ကျောကုန်အထောအထည်ဤကုသိုလ်ပုံညမင်္ဂလာရဲ့ဖို့ပါကကိုလီသဒေဝကံကပမနေသမျှဝိနည်းများစွာတတ္တဝအနန္တမတ္တမြတို့သည်သူလပံတို့ရှင်လန်းခြင်းဖြင့်ဝါခွန်းပုံစီတွေ့တကဲ့သို့ပိတိငွေစိတ်မထုံတဲ့အိဋ္ဌယုတ်တွေ့ထူလို့မို့ជីနူးကိုပိုင်ရယူနိုင်ကြပါစေကုန်တည်းသူလတာကိုစီကိုစီအလိုညီလျက်ជីတာရှင်ပြောအလုံးမြတ်တို့ရယူကြကုန်ပြီလင်ပမောရံတို့ကိုစိတ်နှပြလို့ဤစာဖြင့်ပြေကကြွမဝမ်းမြောက်နိုင်ကြပါစေကုန်တည်းဝါပမောရံတို့လူပြေတမကနတ်ပြေပါဆက်သွဲတဲ့ထက်နေပြမှာချင်းလို့မို့ဖြာတဲ့င်းကပါတုံအောင်တတ်တအောင်လျံလျံမောက်ပြီလင်ဝမ်းမြောက်ဝမ်းသာပတ္တနာအောင်စုခါခါပြုတဲ့သာဓုတာအောင်နမိတ်ဖြင့်အောင်ဘိတ်သိသွန်နိုင်ကြပါစေကုန်တည်း